Welcome to the Voice of America in Burmese.
Mingla menne khima shin Washington myo ro VOA American tan ga ni 2020 bi ni February la 4 ye inga ni ne ne khin season go Myanmar sanaw chain minute 6 nai ga ni 9 nai thi line to meter 32 40 48 tu ga ni dai yai thon lwin twa ma ba Facebook sa myanna phit de VOA Burmese news ga ni le a chain ne de bi ni na sin nai ma re shin Jama injin nai ma
Mingla menne khima khna chano ga ra zaw lai ma ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်တင်းချိုရေးအတွက်တည်ဆောက်နေတဲ့ကရင်တထောင်ဆန့်စေယုံတွေကိုဖွင့်လိုက်ပါပြီ။ရောဂါပိုးတက်ဖြတ်ရေးဆောင်ရွက်မှုတွေမှာကူညီလှုပ်ဆောင်ဖို့အမေရိကန်ပညာရှင်တွေကိုတရုတ်ကလာခွင့်ပြုလိုက်ပါတယ်။မြန်မာနိုင်ငံမှာဒေါ်လာဘီလီယံနဲ့ချီတဲ့တန်ဖိုးရှိတဲ့ဆက်မှုစုံတည်ဆောက်ဖို့ထန်းကုမ္ပဏီကစီစဉ်နေပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့မှတ်သိထိုင်နေအတူတင်ပြပေးသွားမှာပါခင
်။ကောင်းပါပြီ။ကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိလွယ်လွင့်တကူစစ်ဆေးနိုင်မယ်စနစ်မြန်မာနိုင်ငံမှာသမကကြံနိုင်ငံကြီးတွေမှာပါထုတ်လုပ်နိုင်မှုမရှိသေးပေမဲ့အခုချိန်မှာအဓိကလှုပ်ဆောင်တဲ့အရာတွေကတော့ဘာတွေပါလဲ
။မရှိဘူးဆိုတာမရှိဘူးတို့အစိုးရအနေနဲ့တော်ဝင်ရှိသူတွေအနေနဲ့တရားဝင်ပြောရပါလိမ့်မယ်။ဘာလို့လဲဆိုတော့ဒီနေ့ဒီချိန်ဒီကျွန်တော်နားလည်သလောက်ပေါ့နော်။မြန်မာနိုင်ငံမှာ
confirm ဒါကတော့ကိုရိုနာဗိုင်းရပ်စ်ပိုးနဲ့ပတ်သက်ပြီးတော့ကျမတို့ကူးစက်နေတဲ့နောက်ဆုံးအခြေအနေတွေကိုအမေရိကန်ပြည်ထောင်စုကကူးစက်ရောဂါအထူးကဒေါက်တာဇေယျတက်နဲ့မေးမြန်းထားတာဖြစ်ပါတယ်။သတင်းစီစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရမှာပါ။တခါကျမကြီးအမေရိကန်ပြည်ထောင်စုမှာကျမတို့ဒီအဲ့ဒီနောက်မှာတော့ဥရောပသမဂ္ဂကနေဗြိတိန်နှုတ်ထွက်ပြီးတဲ့နောက်အနာဂတ်ဘာတွေဆက်ဖြစ်မလဲဆိုတဲ့သတင်းဆောင်မကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။နောက်ပိုင်းမှာတော့စီးပွားရေးကဏ္ဍမြန်မာတခွင်တက်တန့်အောင်သတင်းလှစတာတွေကိုတင်ဆက်မှာပါရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မတ်တင်ကီထိုက်တို့ကပြောပြမှာပ
ါ။တရုတ်နိုင်ငံမှာအနည်းဆုံးလူပေါင်း326ယောက်သေဆုံးပြီး1,200 တဲ့မနဲ့ကူးစက်ခံရတဲ့ကိုရိုနာဗိုင်းရပ်စ်ကိုထိန်းချုပ်နိုင်ရေးအတွက်အလင်းမြန်တိစောက်ခဲ့တဲ့ကရင်တထောင်ဆန့်ဆေးရုံတစ်ကိုအာဏာပိုင်ကတင်းနေလာလေးမှာဖွင့်လိုက်ပါပြီ။ထောင်ပေါင်းများစွာသောတန်တရားရှိသူတွေကိုစံတပ်ထားတဲ့ရလတ်တွေထွက်လာတာနဲ့အမျှဒီဗိုင်းရပ်စ်ပိုးကူးစက်သူအရေးအတွက်ဟာလက်ရှိတဲ့ပိုပြီးတိုးလာနိုင်ကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။လက်ရှိချိန်ထိဗိုင်းရပ်စ်ပိုးကူးစက်သူအများစုဟာတရုတ်နိုင်ငံအတွင်းမှာဆိုပေမဲ့နိုင်ငံပေါင်း23နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူအနည်းဆုံး150လောက်ရှိနေပါတယ်။ဒီဗိုင်းရပ်စ်ကြောင့်ဖိလစ်ပိုင်နိုင်ငံမှာတင်းငွေတွေကတဦးသေဆုံးသွားတာကြောင့်ဒါဟာတရုတ်နိုင်ငံပြင်ပမှာဒီဗိုင်းရပ်စ်ကြောင့်ပထမဆုံးသေဆုံးမှုလည်းဖြစ်ပါတယ်။ဗိုင်းရပ်စ်ပိုးစတင်တွေ့ရှိတဲ့ဝူဟန်မြို့မှာအခုအသင်းဖွင့်လိုက်တဲ့ဆေးရုံတိစောက်ရေးအတွက်အလုပ်သမားပေါင်း 8,500 ပါဝင်ခဲ့ကြတယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်။စံတော်ဘိုင်လ25ရက်နေ့ကဆေးရုံတွေကိုစတင်တိစောက်ခဲ့ကြတာဖြစ်ပြီးဝူဟန်မြို့မှာနောက်ထပ်ဆေးရုံတွေတခုမကြာခင်ရက်ပိုင်းအတွင်းထပ်မံဖွင့်လှစ်နိုင်မယ်လို့ဆိုပါတယ်။ဗိုင်းရပ်စ်ပိုးကူးစက်မှုကိုထိန်းချုပ်နိုင်ရေးဆောင်ရွက်တဲ့အနေနဲ့တရုတ်အာဏာပိုင်ကတချို့ဒေသတွေမှာခီးတော်လာခွင့်တွေကန့်သတ်ထားလိုက်ပြီးကျောင်းတွေအပါအဝင်လူအများစုဝေးမှုကရှောင်ရှားနိုင်ရေးအတွက်အားလိုက်ရတွေကိုလည်းတိုးချက်သတ်မှတ်ထားပါတယ်။တရုတ်နိုင်ငံဟူဘေးပြည်နယ်ကနေအမေရိကန်ကိုပြန်လာကြသူတွေအနေနဲ့14ရက်တည်တံ့ခွဲထုတ်ပြီးယောဂပိုးရှိမရှိစောင့်ကြည့်ခံကြရမှာဖြစ်တယ်လို့လွန်ခဲ့တဲ့သတင်းနှစ်ပတ်အတွင်းတရုတ်ပြည်ကိုသွားခဲ့မှုတဲ့အမေရိကန်နိုင်ငံသားမဟုတ်သူတွေကိုတော့ပြည်ဝင်ခွင့်ပိတ်ပင်ထားပါတယ်
။တရုတ်နိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုကိုကူညီတိုက်ဖျက်ရေးကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့လုပ်ငန်းစဉ်တစ်စိတ်တစ်ပိုင်းအနေနဲ့အမေရိကန်ကျွမ်းကျင်သူတွေကိုတရုတ်ကလက်ခံလိုက်ပါပြီ။အမေရိကန်ပြည်ထောင်စုဟာတရုတ်ကနေသူ့နိုင်ငံသားတွေကိုကယ်ထုတ်ပြီးခီးသွွားလာခွင့်ကန့်သတ်ချက်တွေချမှတ်တာဟာဆိုရင်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအပေါ်တုံလှုပ်ခြောက်ခြားစရာဖြစ်အောင်လှုံ့ဆော်တာဖြစ်တယ်လို့တင်းနှင်းလာနေမှာပဲတရုတ်ဘက်ကဆွဆွဲလိုက်ပြီးတစ်ချိန်တည်းပါပဲအမေရိကန်ကျွမ်းကျင်သူတွေကိုလက်ခံတာဖြစ်ပါတယ်။ဗိုင်းရပ်စ်ကိုတိုက်ဖျက်ရေးနဲ့ဗိုင်းရပ်စ်အကြောင်းပိုပြီးလေ့လာနိုင်ရေးအတွက်တရုတ်ဆိုင်ရာ WHO mission မှာအမေရိကန်ကျွမ်းကျင်သူအဖွဲ့ကိုပူးပေါင်းဆီလွတ်ဖို့ကန့်လန့်ချက်ကိုတရုတ်ကလက်ခံလိုက်တဲ့အကြောင်းအမေရိကန်သမ္မတအင်ဂျီရောပြောခွင့်ရဂျူဒီရီကပြောပါတယ်။တရုတ်နိုင်ငံမှာစတင်တဲ့ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုကတခြားနိုင်ငံတွေနဲ့ဒေသပေါင်း23ခုကိုပါကူးစက်ပြန့်နှံ့နေပြီးဖိလစ်ပိုင်နိုင်ငံမှာတော့ဗိုင်းရပ်စ်ကူးစက်ခံအမျိုးသားတဦးသေဆုံးခဲ့ရတာကြောင့်တရုတ်ပြည်ပမှာပထမဆုံးသေဆုံးရမှုလည်းဖြစ်ပါတယ်။ကမ္ဘာတစ်လွှတ်ကလေကြောင်းလိုင်းတွေနဲ့တရုတ်နိုင်ငံခီးစဉ်တွေကိုရပ်ထားပါတယ်။အမေရိကန်ပြည်ထောင်စုကတရုတ်မှာရှိတဲ့နိုင်ငံသားတွေကိုပြန်ခေါ်ပြီးခီးသွွာလာခွင့်ကန့်သတ်မှုတွေလုပ်တာဟာဆိုရင်စိုးရိမ်ကြောက်လန့်မှုဖြစ်အောင်လုပ်နေတာလို့တရုတ်ကဆွဆွဲတာပါ။ ပြီးခဲ့တဲ့14ရက်အတွင်းတရုတ်ကိုသွားခဲ့တဲ့နိုင်ငံခြားသားတွေအမေရိကန်ပြည်ဝင်ခွင့်ဆိုင်းငံ့နာအပါအဝင်အမေရိကန်ဘက်ကဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးအမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ဘက်ကလည်းခုခံပြောဆိုထားပါတယ်
။တမန်တော်နဲ့ Trump ကိုအောက်လွှတ်တော်ကတရားစွဲဆိုထားတဲ့အမှုအထက်လွှတ်တော်ကတရားသေးလွှတ်ပေးဖို့တေချာသလောက်ရှိနေပေမဲ့လည်းတမန်တော်ကိုဥဆောင်တရားစွဲထားတဲ့အောက်လွှတ်တော်ဒီမိုကရက်အမတ်တွေဟာတင်းလာနေကအာမန်အပြစ်နဲ့အပြစ်သက်လျှောက်လဲချက်တင်ခဲ့ကြပါတယ်။တမန်တော်ပေါ်တင်ထားတဲ့စွဲချက်နှစ်ခုအတွက်အောက်လွှတ်တော်တရားလိုအဖြစ်ဆောင်ရွက်သူများအဖွဲ့အကြီးကဒီမိုကရက်လွှတ်တော်အမတ်အာဒမ်ရှစ်ကတမန်တော်နဲ့ထရမ့်မှာအပြစ်ရှိတယ်လို့သက်သေပြနိုင်ခဲ့ကြအောင်အခုချိန်မှာဘဲမလိုက်ပဲအဲ့ဒီတွေးရှိချက်တိုင်းတမန်တော်ကိုအပြစ်ရှိကြောင်းစီရင်ရချကြဖို့ခုံတမာရီလူကြီးတွေအဖြစ်တာဝန်ထမ်းဆောင်နေတဲ့အထက်လွှတ်တော်အမတ်တရားကိုစီယုံပြောကြားခဲ့ပါတယ
် Donald Trump has betrayed his oath to protect and defend the Constitution but it's not too late for us to honor ours to wield our power to defend
Donald Trump ဟာဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်ထိန်းသိမ်းပါမယ်ဆိုတဲ့သူရဲ့ဂရိသစ္စာကိုချိုးဖောက်လိုက်ပါပြီ။ဒါပေမဲ့ကျွန်ုပ်တို့ဟာကျွန်ုပ်တို့ရဲ့ဂရိသစ္စာကိုကာကွယ်ဖို့ဒီမိုကရေစီကာကွယ်နိုင်အောင်အင်အားစုစည်းဖို့အချိန်သိပ်မနှောင့်သေးပါဘူး။သမ္မတဟောင်းအိဗရာဟင်လင်ကန်ပြောခဲ့သလိုပါပဲ။ကျွန်တော်တို့ဟာကျွန်တော်တို့လုပ်ရမယ့်တာဝန်ကိုမလုပ်နိုင်အောင်လှောင်ပိတ်ထားခြင်းမခံကြပါစေနဲ့။ကျွန်တော်တို့အပေါ်မှားယွင်းတဲ့ဆွဆွဲမှုတွေ၊ချင်းချောက်မှုတွေ၊အစွဲကိုဖျက်ဆီးမဲ့အန္တရာယ်တွေရဲ့ချင်းချောက်မှုတွေကလည်းပဲမခံရပါစေနဲ့။အမှန်တရားဟာခွန်အားကိုဖြစ်ထွန်းစေတဲ့ဆိုတဲ့အပေါ်မှာယုံကြည်မှုရှိကြပါစို့အဲ့ဒီအမှန်တရားကကျွန်တော်ရဲ့တာဝန်ကိုစွန့်ကန်းတိုင်အောင်ထမ်းဆောင်နိုင်ဖို့ဥတီခေါ်ဆောင်သွားပါလိမ့်မယ
်2020သမ္မတရွေးကောက်ပွဲမှာသူ့ရဲ့ပြိုင်ပွဲဖြစ်လာနိုင်ခြေရှိတဲ့အထူးသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့ဆိုင်တဲ့ကိစ္စရပ်တွေစုံစမ်းဖော်ထုတ်ပေးမှယူကရိန်းကိုပေးဖို့လွှတ်တော်ကဥပဒေပြဋ္ဌာန်းထားတဲ့အမေရိကန်ဒေါ်လာ390တန်းတန်ဖိုးရှိတဲ့စစ်ရေးအကူအညီတွေပေးမယ်လို့သမ္မတထောင်းကယူကရိန်းသမ္မတဗလိုဒီမီဇယ်လန်စကီကိုအကြကန်တောင်းဆိုခဲ့ခြင်းကဥပဒေချိုးဖောက်ရောက်စေတာကြောင့်သမ္မတကိုရာထူးကဖယ်ရှားပေးဖို့အထက်လွှတ်တော်အမတ်တွေကိုအာဒမ်ရှစ်စ်ကတိုက်တွန်းခဲ့တာပါယူကရိန်းဆိုရဟာရုရှားလိုလာတဲ့ခွဲထွေသမားတွေနဲ့ဆစ်ဖြစ်နေတာကြောင့်အမေရိကန်ရဲ့စီးရီးအကူအညီတွေကိုလိုအပ်နေတာပါ
အမေရိကန်ဒီမိုကရက်ပါတီရဲ့သမ္မတလောင်းဖြစ်ရေးရှင်းပြနေကြသူတွေလနဲ့ချီစီယုံရေးဆောင်ရွက်ခဲ့ပြီးနောက်မှာတော့တင်းနှင်းလာနေညမှာစပြီးပါတီဝင်တွေစတင်မဲပေးရွေးချယ်နေကြပါပြီ။လာမယ့်နိုဝင်ဘာလမှာ Republican သမ္မတဒေါ်နယ်ထရန့်နဲ့ရှင်းပြမယ်။ဒီမိုကရက်ပါတီသမ္မတလောင်းကို Iowa ပြည်နယ်မှာစတင်မဲပေးနေကြတာပါ။ဒီမိုကရက်ပါတီသမ္မတလောင်းဖြစ်ရေးရှင်းပြနေသူကိုစလဲ12ဦးထက်ကဘယ်သူအနိုင်ရမလဲဆိုတဲ့ရလဒ်ကတော့မရေမရာရှိနေသေးပါ။ပြည်နယ်တော်ဝန်ဒီမိုကရက်တွေကိုကောက်ယူထားတဲ့သဘောထားစစ်တမ်းအရတော့အများဆုံးထောက်ခံမှုရထားတဲ့ဗမောက်အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်နဲ့ဒုတိယသမ္မတလောင်းဂျိုးဘိုင်ဒန်တို့ကြားမှာထောက်ခံမှုမတိမ်မရိဖြစ်နေပါတယ်ထောက်ခံမှုအများဆုံးရထားတဲ့ကိုစလဲလောင်းနှစ်ဦးရဲ့နောက်ကကပ်ပြီးလိုက်နေတာကတော့ဟာဘတ်ဥပဒေပါမောက်ခါဟောင်းအထက်လွှတ်တော်အမတ်လစ်အဲလစ်ဘက်ဝါရန်နောက်တစ်ဦးကတော့ဂေးကိုစလဲလောင်းဖြစ်တဲ့အင်ဒီယားနာပြည်နယ်ဆောက်ဘန်မြို့တော်ဝင်အောင်ပီတ်ဘူတီဂျီနဲ့အထက်လွှတ်တော်အမတ်အေမီဂလိုဘယ်ချာတို့ဖြစ်ပါတယ်ရှင
် VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 9689လိုက်ဒိုမီတာ48 kHz 6153နဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190kilohertz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်သံတမန်တွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာထက်နိုင်ငံအခြေစိုက်အမတာစက်မှုကော်ပိုရေးရှင်းကြီးကမြန်မာနိုင်ငံရန်ကုန်မြို့မှာအမေရိကန်ဒေါ်လာ1ဘီလီယံတန်ဖိုးရှိတဲ့စက်မှုဇုန်တည်ဆောက်ဖို့ပြင်ဆင်နေကြောင်းဂျပန်အခြေစိုက်နီကီသတင်းမှာဖော်ပြထားပါတယ်စက်မှုဇုန်ကကမ္ဘာအဆင့်မီကွန်ပျူစီတွေထုတ်လုပ်နိုင်ရေးနိုင်ငံခြားကုမ္ပဏီတွေလာရောက်ရင်းနှီးမြှုပ်နှံနိုင်အောင်ဆွဲဆောင်နိုင်တဲ့စက်မှုဇုန်မရှိသေးတဲ့မြန်မာနိုင်ငံမှာအရေးပါတဲ့စက်မှုဇုန်တစ်ခုဖြစ်လာမယ်လို့ဆိုပါတယ်ရန်ကုန်မြို့ရဲ့အရှေ့မြောက်ပိုင်းဒေသမှာရှိတဲ့ဟက်တာ800ရှိတဲ့မြေခွက်ပေါ်မှာ290လုပ်ငန်းလုပ်ကိုင်ခွင့်စာချုပ်တစ်ခုကိုအမတာကုမ္ပဏီကမြန်မာဆောက်လုပ်ရေးဝန်ကြီးဌာနနဲ့မကြသေးခင်ကပဲနေပြည်တော်မှာလက်မှတ်ရေးထိုးခဲ့တယ်လို့ဆိုပါတယ်အမတာရဲ့စီမံကိန်းထဲမှာမီကာဝ600ထုတ်လုပ်နိုင်တဲ့လျှက်စစ်တာအပေးဆက်ရလဲပါဝင်မယ်လို့ဆိုပါတယ်မြန်မာနိုင်ငံဟာ GMS လို့ခေါ်တဲ့မဟာမဲကောင်ဒေသကွဲနိုင်ငံတွေရဲ့အိန္ဒိယသမုဒ္ဒရာအတွက်ထွက်ပေါက်ဖြစ်ကြောင်းဒါကြောင့်မြန်မာကိုရွေးချယ်ခဲ့ခြင်းဖြစ်ကြောင်းအမတာကုမ္ပဏီအကြီးအကဲ Vikram Chromatica မကြသေးခင်ကနီကီသတင်းဌာနနဲ့ပြုလုပ်တဲ့မေးမြန်းကားမှာပြောကြားခဲ့တယ်လို့ဆိုပါတယ်။သူတို့တည်ဆောက်မဲ့စက်မှုဇုန်မှာလာရောက်ရင်းနှီးမြှုပ်နှံကြမဲ့ကုမ္ပဏီတွေရဲ့ပမာဏဟာအမေရိကန်ဒေါ်လာ3.8ဘီလီယံအထိရှိမယ်လို့အမတာကခန့်မှန်းထားပါတယ်ခင်ဗျ။
ဟောင်ကောင်မှာ2019ခုနှစ်အတွင်းစီးပွားကျမှုနဲ့ရင်ဆိုင်ခဲ့ရာကြောင့်တနင်္လာနေ့မှာအတည်ပြုလိုက်ပါတယ်။အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးစစ်ပွဲနောက်လနဲ့ချီကြမြင့်ခဲ့တဲ့ဒီမိုကရေစီရေးလိုလားတဲ့ဆန္ဒပြပွဲတွေနဲ့ကြုံတွေ့ခဲ့ရပြီးတဲ့နောက်ဆယ်စုနှစ်တစ်ခုအတွင်းပထမဆုံးတစ်နှစ်တာစီးပွားကျမှုနဲ့ကြုံတွေ့ရတာဖြစ်ပါတယ်။ဒါ့အပြင်တရုတ်မှာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုကစီးပွားကျမှုအပေါ်ထပ်ပြီးသက်ရောက်မှုဖြစ်စေပါတယ်။2019ခုနှစ်အတွင်းဟောင်ကောင်ရဲ့အသင်းတင်ထုတ်လုပ်မှု GDP ကတစ်နှစ်တာအတွင်း 1.2% ရာခိုင်နှုန်းကျဆင်းခဲ့တယ်လို့တနင်္လာနေ့တို့အစိုးရစင်စရာတွေမှာဖော်ပြပါတယ်။2019ခုနှစ်နောက်ပိုင်း2009ခုနှစ်နောက်ပိုင်းဆယ်နှစ်တာကာလအတွင်းဟောင်ကောင်ရဲ့ဖွံ့ဖြိုးမှုက2019ခုနှစ်မှာအဆိုးရွားဆုံးဖြစ်ပါတယ်။တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးစစ်ပွဲကြောင့်ပို့ကုန်လုပ်ငန်းအပေါ်အထိနာစေပြီးတရခန့်လွှဲပြောင်းရေးဥပဒေအစိုးပြုချက်နဲ့ပတ်သက်လို့ဇွန်လမှာစခဲ့တဲ့ဆန္ဒပြပွဲတွေကြောင့်စားသုံးမှုနဲ့ခီးသွွားလုပ်ငန်းအပေါ်မှာအထိနာစေခဲ့ပါတယ်။
INDS ရောဂါဖြစ်စေတဲ့ HIV ကူးစက်မှုကာကွယ်ဆေးအသစ်စမ်းသပ်မှုတွေမှာကောင်းမွန်တဲ့ရလာထွက်မလာတဲ့အတွက်ရပ်တန့်လိုက်ပြီးဖြစ်ပါတယ်။အသစ်စမ်းသပ်နေတဲ့ HVNT702 အမျိုးအစားကာကွယ်ဆေးကိုတောင်အာဖရိကနိုင်ငံမှာစမ်းသပ်မှုတွေအတွက်တိကျအချက်အလက်စုဆောင်းရေးဘုတ်အဖွဲ့နဲ့ဘေးအန္တရာယ်ဖြစ်စေခြင်းရှိမရှိစောင့်ကြည့်တဲ့အဖွဲ့ကအောင်မြင်ခြင်းမရှိကြောင်းအကြံပြုတင်ပြခဲ့တဲ့အတွက်အခုလိုရပ်ဆိုင်းမှုဆုံးဖြတ်လိုက်ခြင်းဖြစ်ကြောင်းမရိုင်းလန်းပြည်နယ်အခြေစိုက်အမေရိကန်အမျိုးသားကျန်းမာရေးဌာနကတနင်္လာနေ့မှာပြောပါတယ်။ဇူလူဘာသာစကားနဲ့ Uhumbo လို့ခေါ်ခီးစဉ်လို့အမည်ပေးထားတဲ့အဲ့ဒီကာကွယ်ဆေးအသစ်ကိုတောင်အာဖရိကနိုင်ငံကဒေသပေါင်း14ခုမှာရှိတဲ့ HIV ရောဂါပိုးကူးစက်ခံထားရခြင်းမရှိသူ9400ကျော်နဲ့2016ခုနှစ်ခရစ်ကစမ်းသပ်လာခဲ့တာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စု Texas ပြည်နယ် Texas A&M တက္ကသိုလ်ရဲ့ကုသရောင်းဝယ်ရေးဘာသာရပ်ဆိုင်ရာဌာနဝင်အတွင်းတနင်္လာနေ့ကပြစ်ခတ်မှုအတွင်းနှစ်ဦးသေဆုံးပြီးတဦးဒဏ်ရာရကြောင်းတက္ကသိုလ်ကလူမှုကွန်ရက်မှာဖော်ပြထားပါတယ်။ဒဏ်ရာရသူကိုဆေးရုံပို့ထားကြောင်းကြောင်းကပြောပါတယ်။ဒဏ်ရာရသူရဲ့အခြေအနေကိုတော့ထုတ်ဖော်ပြောဆိုထားတာမရှိပါဘူး။ Texas A&M တက္ကသိုလ်ရဲ့ကုသရောင်းဝယ်ရေးဘာသာရပ်ဆိုင်ရာဌာနဝင် Texas ပြည်ထာနာဝင်းက Texas ပြည်နယ် Dollars မြို့ရဲ့အရှိမြောက်ဖက်65မိုင်အကွာမှာရှိနေပါတယ
်။အင်္ဂါနေ့နေ့နဲ့ခင်တင်အစီအစဉ်ကိုကိုစော်ဝင်းလိုက်နဲ့မတ်သိန်ကီထိုက်တူကတင်ဆက်သွားတာပါ။အခုတော့ကိုရိုနာဗိုင်းရပ်စ်အခြေအနေနဲ့ပတ်သက်တဲ့ဆက်သွယ်မေးမြန်းချက်ကိုနားဆင်ရမှာပါရှင်။ကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိလွယ်လင်းတကူစစ်ဆေးနိုင်မယ်စနစ်မြန်မာနိုင်ငံမှာတမကကြံနိုင်ငံကြီးတွေမှာပါထုတ်လုပ်နိုင်မှုမရှိသေးဘူးလို့အမေရိကန်ပြည်ထောင်စုကကူးစက်ရောဂါအထုကုဒေါက်တာဇေယျတက်ကပြောပါရတယ်။ဒါပေမဲ့ဒီကနေ့မှာကျန်းမာရေးအသည့်နိုးကြားလာမှုသတင်းကိုမထိန်ချန်ပဲအချက်အလက်တွေကိုအစောတလင်ဖြန့်ချီနိုင်မှုတွေကြောင့်ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်တည်ဆုံးမှုနှုန်းဟာ SARS ရောဂါထက်ပိုပြီးညှော်နေလာတယ်လို့ဆိုပါရတယ်။နယူးယောက်မြို့Wick of Heights ဆေးဝါးကုသမှုဌာနဒုဥက္ကဋ္ဌကူးစက်ရောဂါအထုကုဒေါက်တာဇေယျတက်ကိုဆက်သွယ်မေးမြန်းရမှာသူကအခုလိုစပြောပါရတယ်
။ Commercial available test kit လို့ခေါ်တာပေါ့နော်။ဒီနိုင်ငံမှာရှိတဲ့တက်ခွဲခန်းတွေမှာတော့မဒီ test kit မရှိပါဘူး။ Commercial အဆင့်ကိုရောက်ဖို့အတွက်ကအခုတည်းဒီ virus ကိုမွေးလို့မရသေးဘူးပေါ့နော်။သူတို့အနေနဲ့မွေးလို့ရမှတာလေ။သူရဲ့ DNA sequence ကိုရတော့ခါကြမှာကျွန်တော်တို့ commercial test kit ဆိုတဲ့ဒီချက်ချင်းလုပ်လို့ရတယ်ပေါ့เนาะတချို့ test kit တွေဆိုရင် within 3 hours အတွင်းမှာကျွန်တော်တို့ရပါတယ် US မှာရှိတဲ့ဆေးရုံတော်တော်များများမှာလည်းမသုံးနိုင်သေးပါဘူးကျွန်တော်တို့ခေါ်တဲ့ PCR testing ပေါ့เนาะဘာလို့လဲဆိုတော့ဈေးရကြီးတဲ့အတွက်ကြောင့်ပါ
အဲ့တော့မြန်မာနိုင်ငံမှာအဲ့လိုမျိုး virus နဲ့ပတ်သက်ပြီးတော့အထူးတက်ခွဲခန်းမျိုးလည်းမရှိနိုင်သေးတော့အခုဒီတန်တရားဖြစ်တဲ့လူနာတွေတွေ့လို့သူတို့အဲ့လိုစစ်ဆေးချက်တွေကိုထိုင်းလို့ဘာလို့ပို့ရမယ်ဆိုတော့
ဟုတ်ပါတယ
်အချိန်ဘယ်လောက်ကြာမလဲဆရာ
ဒီ test လုပ်တဲ့အခါမှာကျွန်တော်တို့ဒီအများပြည်သူတွေသိဖို့အချက်ကနှစ်ချက်ရှိပါတယ်ကျွန်တော်တို့အခုစစ်နေတာဒီနှစ်မျိုးစစ်ပါတယ်နံပါတ်1ကသူတို့အခုအာကောင်ရဲ့အနောက်ဆုံးနေရာကိုဟိုကျွန်တော်တို့တုတ်တန်လေးထည့်ပြီးတော့ကျွန်တော်စမ်းနေနောက်ထပ်တစ်ခုကတက်လိတ်ပေါ့နော်အဲ့ဒီဟာကိုစမ်းနေနောက်အခုနောက်ပိုင်းပြန်ပြီးတော့ထပ်ပြီးတော့တတိယတစ်ခုကျွန်တော်တို့ blood ထဲမှာလည်းသူတို့စမ်းနေနိုင်ငံတွေရှိပါတယ်နောက်တစ်ခုက specimen ကိုဘယ်မှာစမ်းလဲဆိုတော့ကျွန်တော်စူးထဲမှာစပြီးတော့စမ်းပါတယ်ဒါကတော့တရုတ်ပြည်မှာလည်းစပြီးတော့ကျွန်တော်ထင်ပါတယ်လွန်ခဲ့တဲ့နှစ်ရက်သုံးရက်အတွင်းမှာစပြီးတော့ report တွေလုတ်လာပါတယ်သူစတူရဲမှာစပြီးတော့တွေ့လာတယ်လို့ပြောတယ် US မှာလည်းစတူရဲမှာစပြီးစစ်ပါတယ်ဒါပေမဲ့ဒီတွေ့တဲ့အခါမှာလူနာမှာ symptom ရှိလို့စစ်တာပါလူနာမှာဝင်သွားလို့စစ်တာပါဝင်မသွားရင်တော့သူတို့ဘူးတတိတော့ဘူးတို့မှာမစစ်သေးပါဘူးပေါ့ best specimen ကိုပို့မလဲဆိုတဲ့ပုံမှာမူတည်ပါတယ်ကျွန်တော်ထင်ပါတယ်ယူရီးယားကိုသူတို့ပို့တာဘာကိုပို့တယ်လဲတော့ကျွန်တော်မသိဘူးပေါ့နော်သူတို့ officially မထုတ်ပြန်ဘူး normally ကဒီ PCR test တစ်ခုဒီ3ရက်အတွင်းမှာကြာပါတယ်72 hours ဒီမှာကျွန်တော်တို့ခံမှန်းကြီးရ result ကရနိုင်ပါတယ်
ဟုတ ဟုတ်ကဲ့ဆရာအဲ့တော့ဟိုနည်းပညာလည်းနောက်ကျနေတဲ့အခါကျတော့ဒီမြန်မာနိုင်ငံမှာဒီ virus ပိုးဘယ်လောက်ထိကူးစက်နေလဲဘယ်သူတွေဘယ်လိုဖြစ်နေလဲဆိုတာလည်းမသိရတဲ့အခါလူတွေကပို့ပြီးတော့စိုးရိမ်နေရ
တ
ယ်ဒီအချင်းချင်းပေါ့မလိုလားအပ်တဲ့ပြုမှုတွေဖြစ်လာကြတယ်လေအဲ့ဒါမျိုးတွေကိုမဖြစ်ရအောင်အထူးရောက်ဆုံးလူမှုကျန်းမာရေးအနေနဲ့ရောဘယ်လိုကာကွယ်သင့်တယ်ရှင
်ဟုတ်ကဲ့ကျွန်တော်ထင်ပါတယ်မြန်မာနိုင်ငံဒီကျွန်တော်တို့အာဖရိကနဲ့ကျန်နိုင်လို့ရှင်ဒီနိုင်ငံမှာရှိတဲ့ website အရာ Africa တတိုက်လုံးမှာနှစ်ခုပဲရှိပါတယ် National Lab ကြီးတစ်ခုလုံးအဲ့နှစ်ခုမှာပဲ test လုပ်လို့ရတယ်လို့ပြောတယ်ဒီနေ့ဒီချိန်ဒီ Africa မှာ the case မှာ reported မရှိသေးပါဘူးဆိုတော့ Africa နဲ့တရုတ်နဲ့ဆိုတာတော်တော်ကြီးကိုအဆက်အဆံရှိနေတာပါတရုတ်တွေဒီအများစု Africa ကိုသွားနေကြ the case မှာမရှိဘူးဆိုတာတကယ်ပဲမရှိလို့လား test မလုပ်ဘဲနဲ့မရှိလို့လားပေါ့နော် the same principle ကျွန်တော် apply လုပ်တာပါမြန်မာနိုင်ငံမှာမြန်မာနဲ့တရုတ်တွေလည်းတော်တော်လေးနယ်စပ်ချင်းရနီးကပ်တယ်လူတွေကလည်းကူးနိုင်နေဆိုတော့လေဖြစ်နိုင်တာပေါ့နော်ဒါပေမဲ့ကျွန်တော်ပထမတစ်ခေါက်ပြောသလိုပဲကူးဖို့ chance တရုတ်ပြည်ကလာတဲ့လူတွေပမာပြည်ကိုလာလို့လာရပါမယ်နံပါတ်2ချက်ကအဲ့တရုတ်ပြည်မှာနေနေတဲ့လူကပဲပမာပြည်ကိုပြန်လာလို့ရှိရမယ်ဖြစ်ဖြစ်ပေါ့နော်ဒီကနေတစ်ဆင့်ပဲကူးလာနိုင်ပါတယ် health education ကတော့အခုချိန်မှာအရေးကြီးဆုံးပါပဲပြည်သူလူထုကတော့ဒီပမာနိုင်ငံမှာယောဂဘူးတွေ့ပြီဆိုပြီးတော့ဒီလို social media တွေမှာရေးပါတယ်ဒါမျိုးတွေကမရှိဘူးဆိုတာမရှိဘူးဆိုအစိုးရအနေနဲ့တော်ဝင်ရှိသူတွေအနေနဲ့တရားဝင်ပြောရပါလိမ့်မယ်။ဘာလို့လဲဆိုတော့ဒီနေ့ဒီချိန်ဒီကျွန်တော်နားလည်သလောက်ပေါ့နော်။မြန်မာနိုင်ငံမှာ confirm case တကယ်ဆိုမှရှိပါဘူး။စံတရားရှိလူနာအနေနဲ့9ယောက်ဆိုတာတော့တွေ့ပါတယ်။ဒီ US ဆိုလို့ရှိရင်လည်းသူတို့နှိမ့်စင်တဲ့ညသတင်းထုတ်ပါတယ်။နောက်တစ်ချက်ကအရေးကြီးတဲ့တစ်ချက်ကဒီစိတ်တွေကိုဒီအထီးထွေးလုပ်တဲ့သူဒီတရုတ်ပြည်ကလူတွေနဲ့အထီးထွေးလုပ်တဲ့နေရာပေါ့နော်။ဒီကုလူဆက်ဆံရမယ့်နေရာတွေမှာမေးခွန်းတွေကိုမေးရပါလိမ့်မယ်။ပမာနိုင်ငံမှာသူတို့ကတရုတ်ပြည်ကလေမြန်နိုင်ငံနေပိတ်တာဆိုတခြားနိုင်ငံတွေမှာလည်းဒီလိုပဲလုပ်တယ်။ဒီလိုနည်းနဲ့ပဲကျွန်တော်ထင်ပါတယ် control လုပ်လို့ရမယ်လို့ထင်ပါတယ
်။အခုဒီ corona virus ပိုးကြောင့်ဒီတေဆုံးမှုနှုန်းကအရင် SARS တို့ Ebola လို့တော့မများပေမဲ့ပေါ့နော်။အခုခန့်မှန်းထားတာကတော့200ခန့်နှုန်းကနေ400ခန့်နှုန်
းဟုတ်ပါတယ်။
ကြားထဲမှာပဲရှိနေသေးတယ်ဆိုပေမဲ့အဲ့တော့တေဆုံးမှုနှုန်းကပိုပြီးတော့မြင့်တက်လာနိုင်ဖို့ရှိလား။ဆရာတို့ဘယ်လို
SARS ကဘာလို့တေတယ်လဲဆိုတော့နံပါတ်၁ချက်ကကျွန်တော်တို့ထင်ရတဲ့အပိုင်းပေါ့နော်တက်နိုလော်ဂျီကအရင်အလောက်ကြီးကြီးမမြန်မကောင်းလိုက်ဘူးပေါ့နော်နံပါတ်၂တစ်ချက်ကဒီသတင်းကိုအမှောင်ချထားပြီးတော့ case ကိုဒီလောက်ကြီးအထိ early detection မလုပ်နိုင်ခဲ့ဘူးပေါ့နော်ဒါကလူတိုင်းသိပါတယ်တရုတ်ပြည်မှာစလာတာတော့ကျွန်တော်နှုတ်နားလဲတော့ကတော့ဟောင်ကောင်ဒီကောင်လုံးဘက်မှာစပြီးတော့ဖြစ်တယ်ပေါ့နော်ထိုင်ဝမ်ဒီကူးစွားတယ်အဲ့မှာဆရာဝန်တော်တော်များများတော်တယ်ဒုက္ခရောက်တယ်လူနာတွေလည်းဒုက္ခရောက်တယ်ဆိုတော့တွေ့ချက်ကသီးသန့်တည်တိုက်တဲ့ဟာကို expert opinion တွေမယူဘူးဟို spread မလုပ်ဘူးပေါ့နော်တည်င်းဆိုတော့ကျွန်တော်တို့ထင်တာကတော့ဒီအခုလက်ရှိဖြစ်နေတဲ့ coronavirus ပေါ့နော် novel 2019 2 to 4% mortality rate ရှိတယ်ပေါ့အသေးပြောင်းလုံးရှိပေမဲ့ spread တာဆရာဝန်တွေရဲ့ဟိုဒီ healthcare worker တွေရဲ့ spread လုပ်တာသိရောက်ပဲသုံးရှုံးတယ်လို့အခုလက်ရှိပေါ့နော် data အရာရတယ်ဖြစ်တဲ့လူမရှိဘူးဆိုပြီးတော့ almost တရုတ်ပြည်ကလည်း report လုပ်တယ်တခြားနိုင်ငံတွေမှာလည်းမရှိဘူးဆိုတော့ဟိုဘောက်ကို implement လုပ်လာလဲဆိုတော့လူတွေဒီ health education ရ personal protection PPP ပေါ့နော်ကောင်းကောင်းလေးသုံးလာနိုင်တယ်ဒီ spread ကိုတတ်နိုင်တဲ့လောက် control လုပ်နိုင်တယ်ဆိုတော့ကျွန်တော်ထင်ပါတယ် spread ကို control လုပ်နိုင်ရင် virus ဆိုဒီများသောအားဖြင့်တော့ဒီလောက်ကြီးထိအသေးနှုန်းထပ်ပြီးတော့တက်လာစရာမရှိဘူးလို့ထင်တယ်နောက်တစ်ခုကလည်း early recognition ဒီအရေးကြီးဆုံးအချက်လို့ထင်ပါတယ်
ဒါကတော့ American ပြည်ထောင်စုကကူးစက်ရောဂါအထူးကဒေါက်တာဇေယျသက်ကိုဆက်သွယ်မေးမြန်းခဲ့တာပါရှင်ယောပတ်တမကကနေဗြိတိန်နိုင်ငံတောက်ကြာနေကတရားဝင်နှုတ်ထွက်ပြီးတဲ့နောက်မှာအနာဂတ်ဘလို့ဆက်သွယ်မှုမျိုးရှိမယ်ဆိုတာတရားဝင်ညှိနှိုင်းမှုတွေမလုပ်ခင်မှာပဲတင်းမာမှုတွေဖြစ်နေပါပြီ။နောက်လာမတိုင်ခင်အထိတရားဝင်ညှိနှိုင်းမှုတွေမဆသေးတဲ့အတွက်သဘောတူညီမှုအသစ်ရဖို့ညှိနှိုင်းမှုအချိန်နှဲသွားမယ့်အကြောင်းကိုတော့ Henry Richwell သတင်းပေးပို့ထားတာကိုကိုငင်းချန်းကဆက်ပြီးပြောပြမှာပါ။
တာယာတဲ့နေ့တွေမှာဆိုရင်ဒိုဗာကကန်းကျစ်ဖြူဖြူလေးကိုပြင်သစ်ဘက်ကန်းကမြင်နိုင်ပါတယ်။ပထဝီအနေထားကမပြောင်းလဲခဲ့ပေမဲ့လည်းဗြိတိန်နဲ့ဥရောပတိုက်ကြီးကတော့ဘလိုပဲပြောပြောတောက်ကြနေညမှာညာရင်းချင်းဝေးကွာခဲ့ပါပြီ။သုံးနှစ်အကြာနိုင်ငံရေးအရှုပ်ထွေးတွေကြာဗြိတိန်နိုင်ငံဥရောပတွေကထွက်နိုင်ခဲ့ပြီးအခုချိန်မှာတော့ဗြိတိန်နိုင်ငံသားအများစုကမောပန်းနွမ်းနယ်နေပုံရပါတယ
်။ I'm not going to lie, I didn't want to leave.
ကျမညာပြောတာမဟုတ်ပါဘူး။ကျမမထွက်ချင်ပါဘူး။ရှိနေဖို့မဲပေးခဲ့ပေမဲ့ကျမတို့အခုထွက်ခဲ့ပြီလေ။ကျမမျောလင်းတာကတော့ဆိုးရတဲ့အန်ဒီယဆိုးကြီးတွေမကြုံရဖို့ပါပဲ
။တောက်ကြနေညာကဘရစ်ဇိတ်ထွက်ဖို့အချိန်ကိုဒိုဗာကမ်းခြေမှာပရိုဂျက်တာနဲ့ထိုးပြသခဲ့ပြီးဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ရဲ့အမတ်30ဒေါင်းနင်းလန်နေအိမ်မှာလည်းဆင်နွှဲခဲ့ပါတယ်။လန်ဒန်မြို့လယ်မှာလည်းဘရစ်ဇိတ်ထောက်ခံသူတွေကအောင်ပွဲခံဆင်နွှဲခဲ့ပါတယ်။
We should celebrate the fact that freed from the constraints
ဥရောပသမဂအထင်းကိုကလွတ်သွားတဲ့အတွက်ကျွန်တော်တို့အောင်ပွဲခံသင့်ပါတယ်ကဘာကြီးမှာကျွန်တော်တို့နေရာကိုရှာနိုင်တော့မှာပ
ါဒီလိုနေရာရှာဖို့ကတော့မရိုးရှင်ပါဘူးဗြိတိန်နိုင်ငံဟာအခုချိန်မှာအခုပြောင်းကာလမှာပဲရှိနေပြီး EU နဲ့လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်ရဖို့အတွက်စက်တလပဲကိုယ့်ဘာသာကိုအချိန်ပေးထားတာပါဒါကလည်းဘရစ်ဇိတ်ရဲ့အဆုံးသက်ကြောက်ထဲကြမဲ့အချိန်ဖြစ်တယ်လို့လာမယ့်ဒီဇင်ဘာလကိုသတ်မှတ်ထားတာပါ
Many people believe that Brexit
ဒီကနေ့သုံးနှစ်ခွဲအတွင်းမှာဘလို့ Brexit မျိုးထွက်ရမလဲဆိုတာငြင်းခုန်ပြပြီလို့လူအများစုကထင်ကြပါတယ်။ထွက်မလားမထွက်ဘူးလားဆိုပြီးငြင်းပြပြီလို့ထင်ကြပါတယ်။ဒါပေမဲ့မပြေးသေးပါဘူး။တကယ်တမ်းကျတော့ EU နဲ့ UK ကြားဆက်ဆံရေးပုံစံတစ်ကအခုမှစမှာပါ
။ EU ဈေးကွက်မှာရောင်းဝယ်နိုင်မှုအတွက်အစောပိုင်းဥရောပကတောင်းဆိုထားတာကဗြိတိန်ရေပိုင်နက်မှာငါးဖန်ခွင့်ပေးဖို့နဲ့EU ရဲ့အလုံသမားနဲ့တဘာဝပတ်ဝန်းကျင်စံနှုန်းတွေကိုရှော့မလုပ်ဖို့တောင်းဆိုထားပါတယ်။ဒါပေမဲ့လည်းဗြိတိန်ကဒီလိုနီးစပ်တဲ့ကိုက်ညီမှုမျိုးမလုပ်နိုင်ဘူးလို့ညင်းဆိုထားပါတယ်
။ We're not going to have high alignment with the EU.
EU စံနှုန်းစည်းကမ်းတွေနဲ့အများကြီးကိုက်ညီအောင်ကျွန်တော်တို့ဥပဒေတွေကိုမလုပ်နိုင်ပါဘူး။ဒါပေမဲ့လည်းကျွန်တော်တို့ပူးပေါင်းဆောင်ရွက်မှာပါ။ကျွန်တော်တို့အနေနဲ့ကနေဒါပုံစံလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်ပေးမဲ့ EU ကတိကိုတည်စေချင်ပါတယ်။
ဒါပေမဲ့လည်းအခုလိုတင်းတင်းမာမာတုံ့ပြန်ပုံမျိုးဟာဗြိတိန်အတွက်ခက်ခဲစေပြီးတော့စကော့တလန်နယ်ကလည်း EU ကိုပြန်ဝင်ဖို့လွတ်လပ်ရေးအတွက်မဲပေးမယ်လို့တောင်းဆိုနေပါဗျ။ဗြိတိန်တနိုင်ငံလုံးမှာတော့ Brexit ကြောင့်ဖြစ်ခဲ့တဲ့အကွဲအပြစ်ဟာလွယ်လွယ်နဲ့ပျောက်မှာမဟုတ်ပါဘူး။ဒိုဘာကမ်းခြေဖြူဖြူလေးဟာ EU ကိုထောက်ခံသူတွေစန့်ကျင်သူတွေအတွက်ဥရောပကိုဥတီစာရေးတဲ့နေရာကြီးဖြစ်လာပါဗျ။ရှေ့လာမဲ့မုန်တိုင်းထံမဲ့နှစ်တွေအတွက်တင်းမာမှုတွေကလည်းအခုကတည်းကတဖြည်းဖြည်းတိုးလာနေပါတယ်ခင်ဗျာ
ကိုငင်းချမ်းပါရှင်အမေရိကန်နဲ့တရုတ်ကြားဖြစ်ပေါ်နေတဲ့ကုန်သွယ်ရေးစစ်ပွဲမှာအရှေ့တောင်အာရှနိုင်ငံတွေကအမျက်ထွက်နေပါတယ်ဒါပေမဲ့အရှေ့တောင်အာရှတိုက်ရဲ့အကြီးဆုံးစီးပွားရေးနိုင်ငံဖြစ်တဲ့အင်ဒိုနီးရှားကတော့ရင်းနှီးမြှုပ်နှံမှုအသစ်တွေကိုဆွဲဆောင်နိုင်ခြင်းမရှိဘဲဖြစ်နေတာပါဒီအကြောင်းကိုတော့ VOA သတင်းတောက် Bill Gallo သတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကပြောပြမှာပါရှင
်အဘတ်ကုမ္ပဏီအတွက်ပစ္စည်းတွေအများဆုံးတင်သွင်းနေတဲ့ Pegatron Company ဟာအင်ဒိုနီးရှားမှာစက်ရုံအသစ်တည်လိုက်ပါပြီ။ဒါဟာအမေရိကန်ကတရုတ်ပစ္စည်းတွေကိုအခွန်တကောက်တာကိုရှောင်ဖို့အတွက်ဖြစ်ပါတယ်။ဒါပေမဲ့ဒီလိုစက်ရုံတွေမကြာခဏလာမဖွင့်ကြတာကပြဿနာပါ။ဒါနဲ့ပတ်သက်လို့ Batamindo စက်မှုဇုံမန်နေဂျာ Mook Sui Wa ကအခုလိုမှတ်ချက်ပေးပါတယ
်။ Everyone know Vietnam today is the is the place
ဗီယက်နမ်မှာပဲစက်ရုံတွေအများစုသွားဖွင့်နေတယ်ဆိုတာလူတိုင်းသိပါတယ်။ဒါကစိုးရင်စရာပါ။ကျွန်တော်တို့အနေနဲ့တခြားတိုင်းပြည်တွေလိုပြိုင်ဆိုင်နိုင်စွမ်းမရှိရင်စိုးရိမ်စရာပါပဲ
တရုတ်နိုင်ငံကထွက်ခွာသွားတဲ့ကုမ္ပဏီ33ခုမှာ23ခုကဗီယက်နမ်ကိုရွှေ့သွားကြတာဖြစ်ပေမဲ့အင်ဒိုနီးရှားကိုတခုမှရောက်မလာပါဘူးအဲ့ဒီလိုဖြစ်ရတဲ့အကြောင်းရင်းတစ်ခုကတော့အင်ဒိုနီးရှားမှာကုမ္ပဏီစတင်ဖို့ခက်ခဲလို့ပါစီးပွားလုပ်ကိုင်ခွင့်ပါမစ်ကိုရဖို့တခါတလေနစ်နေချီကြပါတယ်အာနာရှင်နိုင်ငံနေတဲ့တောင်ပို့ပြီးကြပါတယ်ဗီယက်နမ်ကတော့အဲ့ဒီလောက်မကြဘူးလို့အင်ဒိုနီးရှားရဲ့လွတ်လပ်တဲ့ကုန်သွယ်ရေးဆောင်ဘတ်တန်ဘီဘီရဲ့အကြီးအကဲဟောင်းED Arauri ကပြောပါတယ
်လာကေဗီယက်နမ်they was more easier compared to other area region yeah other
area တခြားနေရာတွေထက်ဆိုင်ဗီယက်နမ်ကပိုလွယ်ကူပါတယ်အဲ့ဒါကသူတို့အစိုးရအားကောင်းလို့ပါအင်ဒိုနီးရှားမှာကျတော့ကျွန်တော်တို့ကဒီမိုကရေစီအသွင်ကူးပြောင်းစဲကာလဖြစ်နေတော့မှပို့ကြပါတယ
် ED Arauri ဟာမကြသေးခင်ကာလအထိဘတ်တန်ဘီဘီရဲ့အကြီးအကဲဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်အင်ဒိုနီးရှားမှာ1998ခုနှစ်ကပါတီစုံစနစ်ကိုပြောင်းလိုက်ခရဲကအခြေအနေတွေပြောင်းသွားခဲ့တယ်လို့သူကပြောပါတယ်
I joined the government in 1983, right? It easy for me to make a policy.
ကျွန်တော်1983ခုနှစ်မှာအစိုးရဝန်ထမ်းစလုပ်ပါတယ်။အဲဒီတုန်းက policy တွေချဖို့ကျွန်တော်တို့အရန်လွယ်တယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်အနေနဲ့လွှတ်တော်ကိုတင်ပြနေစရာမလိုဘူး။ကျွန်တော်လုပ်မဲ့ဟာကိုလူတွေသဘောတူလားမတူဘူးလားလိုက်မေးနေစရာမလိုဘူး။သမရကလက်မှတ်ထိုးအတည်ပြုပေးလိုက်ရုံပဲ
။အာနာရှင်ဆိုဟာတိုအုပ်ချုပ်တဲ့ကာလတုန်းကတိုင်းပြည်စည်းပွားကိုအစိုးရကပဲဦးစီးချုပ်ကန်ထားကြတာပါ။1998ခုနှစ်မှာလူထုအောင်ကြောက်မှုဖြစ်ပြီးတဲ့နောက်သူလဲအစိုးရအလုပ်ကထွက်လိုက်ပါတယ်အဲဒီနောက်မှာလုပ်ငန်းတာဝန်ယူမှုတွေကိုအစိုးရဌာနအများအပြားလက်ထက်ကိုခွဲဝေပေးလိုက်ပါတယ်လူဦးရေများပြားပြီးကြီးမားတဲ့အင်ဒိုနီးရှားလိုနိုင်ငံမျိုးမှာအဲ့ဒီလိုလုပ်ငန်းခိုးဝေမှုတွေကတခါတလေအလုံးမဖြစ်လာပါဘူးဒါအပြင်တခြားနိုင်ငံတွေမှာလိုပဲအကျင့်ပြတ်ချဆမှုလည်းရှိနေပြန်တာပါဒါပေမဲ့အင်ဒိုနီးရှားမှာကြတော့လက်ထိုးရမယ့်သူကများနေတယ်လို့သူတတီဘီမာယူဒီစတီရာကပြောပါတယ်
There's some kind of the high cost economy because you need to bribe not only
ဘိုးအစိုးရတွေမကပါဘူးဒေတန္တရအစိုးရတွေကိုပါလက်ထိုးနေရတဲ့အတွက်စီးပွားရေးလုပ်ကိုင်ဖို့ကုန်ကြစည်ကပိုများလာပါတယ်အဲ့ဒါတွေကရင်းနှီးမြှုပ်နှံမှုတွေမှာထိရောက်မှုမရှိအောင်လုပ်နေတယ်လို့ဖြစ်နေပါတယ်
ဒီပြဿနာကိုအင်ဒိုနီးရှားအစိုးရကဖြေရှင်းနိုင်ဖို့ကြိုးစားနေပါတယ်။ပါမစ်ရှောင်ရမယ့်နေရာအရေးအတွက်ရှော့ချပြီးပို့ပြီးမြန်ဆန်လွယ်ကူအောင်လုပ်ပေးနေပါတယ်။ဒါ့အပြင်တခြားကောင်းမွန်တဲ့နေရာတွေလည်းရှိတယ်လို့အင်ဒိုနီးရှားလက်ထောက်နိုင်ငံခြားရေးဝန်ကြီးမဟင်ဒရာစီရီဂါကပြောပါတယ
်။ product garment product spatu product karet
အင်ဒိုနီးရှားကကောင်းကောင်းထုတ်လုပ်နိုင်ပြီဖြစ်တဲ့ဝတ်ထည်ဖနက်တိုင်ယာနဲ့အိမ်ဆောက်ပစ္စည်းတွေအဝယ်လိုက်လာနေပါတယ်။သူသဖြင့်American ကအဝယ်လိုက်ပါတယ်
။ American နဲ့တရုတ်တို့အကြားကကုန်သွယ်ရေးပဋိပက္ခတွေတဖြည်းဖြည်းပြေလည်လာနေတာကြောင့်သူတို့အနေနဲ့ကြီးမားတဲ့အခွင့်အရေးကြီးကိုဆုံးရှုံးသွားခဲ့ပြီလို့အင်ဒိုနီးရှားတချို့ကယူဆနေကြပါတယ်ခင်ဗျာ
။ကိုစော်ဝင်းလိုက်ပါရှင်။အခုတော့ကမ္ဘာသတင်းတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်မတ်ဤတန်စင်ကကောက်နှုတ်တင်ပြမှာပါ။
ရွှေညာတွေကိုကာကွယ်ရေး ICJ ရဲ့ညွှန်ကြားချက်နဲ့အညီဆောင်ရွက်ဖို့မြန်မာစစ်တပ်ဘက်ကဘယ်လိုသဘောရှိလဲဆိုတဲ့ခေါင်းစဉ်နဲ့ Grand Chubin နဲ့ Akila Raka Krishna တို့ပူးတွေ့ရေးသားထားတဲ့ဆောင်းပါးကို justsecurity.org မှာဖတ်ရပါတယ်။ ICJ နိုင်ငံတကာတရားရုံးကညွှန်ကြားထားတဲ့ကြားဖြတ်ဆောင်ရွက်မှုတွေကိုမြန်မာဘက်ကတကယ်လိုက်နာအောင်လို့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဘယ်လိုဖိအားပေးနိုင်မလဲ။မြန်မာရဲသားစုရမှာရောတကယ်လုံပိုင်ခွင့်ရှိရလားဆိုပြီးတော့ဆောင်းပါးရှင်ကမေးခွန်းထုတ်ထားပါတယ်။မြန်မာနိုင်ငံရဲ့ပြည်တွင်းရေးကိုကြည့်ရင်2008ဖွဲ့စည်းပုံခြေကံဥပဒေအရစစ်တပ်ဟာအရက်သားဆွေးရရဲ့လက်အောက်မှာမရှိဘဲနဲ့ကိုပိုင်အာဏာနဲ့တီးခြားရည်တည်နေတာကိုထောက်ပြထားပါတယ်။ဒါကြောင့်လည်းလူခွင့်ချိုးဖောက်မှုတွေရပ်ဖို့အရေးယူဖို့စစ်တပ်ကိုအရက်သားဆွေးရကတားပိုင်ခွင့်မရှိဘူးဆိုတာကိုထောက်ပြထားပါတယ်။ဒါပေမဲ့လည်းရက်သားဆွေးရကလက်ပိုက်ကြည့်နေုံပဲလုံနိုင်တဲ့ခြေနေတော့မဟုတ်ဘူးလို့ဆိုပါတယ်။လူခွင့်ဆိုင်ရာပညာရှင်တွေနိုင်ငံတကာကစောင့်ကြည့်လေ့လာသူတွေရခိုင်ပဋိပက္ခဖြစ်နေစေနေရာရစီကိုဝင်ခွင့်ကိုလည်းမြန်မာရဲသားဆွေရကပိတ်ပင်ထားခဲ့တာဖြစ်တယ်လို့ထောက်ပြထားပါတယ်။ရွှေင်းကြအရေးမှာတကယ်အထောက်အကူဖြစ်ခြင်းနဲ့ဆိုရင်မြန်မာရဲသားဆွေရအနေနဲ့စောင့်ကြည့်လေ့လာသူတွေအခုလိုရခိုင်ဒေသစီလာရောက်ခွင့်ပိတ်ပင်ထားတာမျိုးတွေမလုပ်သင့်ဘူးလို့ထောက်ပြထားပါတယ်။ဘော့စနီးယားနိုင်ငံကလူမျိုးတုံးတက်ဖြတ်မှုကိုသာတကားပြပြီးတော့မြန်မာနိုင်ငံနဲ့အလားတူဖြစ်တဲ့ဖြစ်လာမှာကိုနိုင်ငံတကာအတိုင်းဝိုင်းနေနဲ့ဝိုင်းဝန်းတားဆီးဖို့တာဝန်ရှိတယ်လို့ထောက်ပြထားတာကိုဖတ်ရပါတယ်ရှင်။ ICC မြန်မာနဲ့ကက်ရှမီးယားဆိုတဲ့ခေါင်းစဉ်နဲ့ဒေါက်တာဦးစမန်ဟာမီဒ်ရေးသားထားတဲ့ဆောင်းပါးကိုတော့ nation.com.pk မှာဖတ်ရပါတယ်။1998ခုနှစ်ကအပြည်ပြည်ဆိုင်ရာရာဇဝတ်မှုယုံ ICC ကိုထူထောင်ခဲ့တဲ့ရောမသဘောတူစာချုပ် Rome Statute မှာမြန်မာကသဘောတူထားခြင်းမရှိတာကြောင့် ICC ကမြန်မာကိုစစ်ဆေးခွင့်မရှိပေမဲ့ရာဇဝတ်မှုတချို့က Rome Statute မှာပါဝင်နေတဲ့ Bangladesh နိုင်ငံဘက်မှာကျူးလွန်နေတာကြောင့် ICC အနေနဲ့စုံစမ်းစစ်ဆေးခွင့်ရသွားတယ်လို့ထောက်ပြထားပါလေ ICC ရဲ့သဘောတူစာချုပ်ပါအချက်ဖြစ်တဲ့လူမျိုးစုဘာသာကြားတစ်ခုခုအပေါ်မှာစနစ်တကျရည်ရွယ်ချက်ရှိရှိကြဲကြဲပြန့်ပြန့်တိုက်ခိုက်မှုရှိရင်ဒါမှမဟုတ်လေဒီလိုဖြစ်ရတွေကိုမြန်မာဆွေရကမတားဆီးနိုင်တာမတားဆီးလိုတာတွေရှိရင် ICC အနေနဲ့စုံစမ်းစစ်ဆေးမိန့်ပေးနိုင်တယ်လို့ဆိုပါတယ်။တချိန်တည်းမှာပဲကမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုနိုင်ငံတကာတရားရုံး ICJ မှာတရားစွဲဆိုထားခဲ့တာကိုလည်းထောက်ပြထားပါတယ်။မြန်မာကိုဆောင်းမရှင်ကတာတကပြုတ်ပြီးတော့အိန္ဒိယပါကစ္စတန်နိုင်ငံတွေမှာအလားတူဖြစ်ရတွေဖြစ်မှာကိုစိုးရိမ်နေလို့ထောက်ပြထားပါတယ်။အိန္ဒိယရောပါကစ္စတန်ရောနှစ်နိုင်ငံစလုံးက ICC ရဲ့ Rome Statute မှာလက်မှတ်ရေးထိုးထားတာမဟုတ်တာကြောင့်ကက်ရှမီးယားဒေသကပဋိပက္ခနဲ့ပတ်သက်လာရင် ICC ကတရားရေးပိုင်းကအရေးယူလို့မရဘူးလို့ဆိုပါတယ်။ဒါမှမဟုတ်လေအကယ်၍ကက်ရှမီးယားဒေသကသူတွေအိန္ဒိယနိုင်ငံတွေစီကိုအိုးအိမ်စွန့်ခွာထွက်ပြေးကြရရင်တော့ ICC ဘက်ကအရေးယူနိုင်စွမ်းရှိလာမယ်လို့ဆိုပါတယ်။အိန္ဒိယမှာလည်းဟိန္ဒူအမျိုးသားရေးဝါဒကြီးစိုးလာပြီးတော့မွတ်စလင်လူနည်းစုတွေပေါ်မှာဖိနှိပ်မှုတွေကြုံလာရရင်တံပြန်နိုင်ဖို့ပါကစ္စတန်နိုင်ငံအနေနဲ့ Rome Statute မှာအမြန်လက်မှတ်ရေးထိုးတင်တယ်လို့အကြံပြုထားတာကိုဖတ်ရပါတယ်ရှင်
။မအီတန်စင်ပြောပြသွားတာပါ။အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။မကြာခင်မိနစ်ပိုင်းတွင်တင်ဆက်မဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နှาศင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA မြန်မာပိုင်းရဲ့အင်္ဂါနေ့နေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညလိုင်းလက်မီတာ190 kHz 1905ရိုးကနေဖမ်းယူနာဆင်နိုင်ပါတယ်အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
American ဆိုရင်နိုင်ငံကိုတော့တွားတဲ့သူကတော့အများအနေတော့ရှိနေရပဲပေါ့နော်သို့တော့
ဒါကတော့မကြသေးခင်ကထုတ်ပြန်လိုက်တဲ့ American ပြည်ဝင်ခွင့်ကန့်တတ်မှုဟာမြန်မာ American ခီးသွားလုပ်ငန်းကိုဘယ်လိုရိုက်ခတ်မှုတွေရှိနိုင်မလဲစီးပွားရေးကဏ္ဍမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါတက်တန့်ရောင်သတင်းလွှာနက်နက်ခင်းအင်္ဂလိပ်စာသင်ခန်းစာစတာတွေကိုလည်းတင်ဆက်မှာပါအခုတော့မြန်မာတခွင်အစီအစဉ်ကိုအရင်ဆုံးနားဆင်ရမှာပါရှင်မြန်မာနိုင်ငံမှာအခုဆယ်စုနှစ်ပိုင်းအတွင်းလူငယ်တွေပိုပြီးစိတ်ဝင်စားလာတဲ့ဘီလီယက်ထိုးကစားနည်းကိုအပျော်ရင်မကလောင်းကစားအနေနဲ့ပါထိုးလာကြတာဘာကြောင့်ပါလဲဒီတပတ်မြင့်မခသတင်းအေဂျင်စီကမတ်မေတကြံဟင်းကနေတင်ဆက်ထားပါရရှင
်မြန်မာနိုင်ငံမှာဘီလီယက်စ်လူကအားကစားမှုကိုနေရာဒေသအနှံ့အပြားမှာတွေ့ကြရပါမယ်ခုခါမှာတော့အလက်ချိန်မှသာကစားနိုင်တော့တယ်လို့အားကစားသမားတွေကပြောပါတယ်
။ရက်ွက်တီထဲမှာဘီလီယက်စ်နူကာဟာအားကစားတစ်ခုအနေနဲ့လူငယ်တွေကြားမှာရှင်သန်စေဖို့အတွက်အစိုးရကနေခွင့်ပြုခဲ့ပါတယ်
။လူငယ်တွေကိုဘာလို့ခွင့်ပြုအောင်လုပ်လို့ရတော့လက်ကောင်နဲ့ဒီလက်ကောင်နဲ့တော့ထောင်ပေးတာဒီလက်ကောင်ထောင်ပေးတဲ့နိုင်ငံတော်လည်းအကုန်လုံးကျွန်တော်တို့ကိုခွင့်မပြုရရင်လည်းဆက်နဲ့ချပေး
။ခုချိန်မှာတော့လူငယ်အများစုဟာစာဝင်နေအတွက်အချိန်ပေးနေရတာကြောင့်ဘီလျက်ခုံတွေမှာလူငယ်တွေကိုတွေ့ရတာနေပါသွားပြီလို့ကမာရီမြို့နယ်ကခုံပိုင်ရှင်တူကခုလိုပြောပါတယ
်။သူပြောတယ်လေစာဝင်နေရေးကြောင့်ပေါ့နော်။အချိန်ပဲခုနကပြင်ပြတဲ့အချိန်မျိုးတော့ဘီလျက်လာလာတွေ့ရတယ်။ပြင်ပြတဲ့ခါလေးကတော့ကိုယ့်ရဲ့အင်းကျွန်တော်နဲ့လာဆော့ဆော့နေကြတယ်။အင်းတော်လေးဘုန်းကြီးကြောက်နေတယ်။အဲကောင်ကတော့ကိုယ့်ဇာတ်ရည်ရဲ့ညာရှာနေကြတာ
။အချို့အားကစားသမားတွေကတော့အရင်တုန်းကလိုဒီဘီလျက်တစ်ခုတည်းကိုပဲဥတီကစားနေကြတာမဟုတ်ဘဲနဲ့အပျော်တန်းအဆင့်သာကစားနိုင်တော့တယ်လို့ခုလိုပြောပါတယ်
။အလုပ်အားတဲ့အချိန်မျိုးတွေမှာစော့ပြတ်တယ်ခင်ဗျ။တူတပြက်တငယ်ချင်းတွေနဲ့စော်ဝင်တန်းလာနဲ့လို့ကိုစော့ပြတ်လာတယ်။အာကျွန်တော် 18-20 ဝန်းကျင်လောက်ကပြီးတော့လူပဲထိုးဝင်တန်းလာနဲ့ဝါနာပိုကြီးပြီးတော့စော့ပြတ်တယ်။ကျမ်းမာရေးကတော့အများကြီးကောင်းတယ်ခင်ဗျ။ဒီကအားကစားနဲ့ပတ်သက်ပြီးတော့လမ်းလျှောက်ရတာအထူးသဖြင့်ပြီးတော့ခန္ဓာကိုယ်တစ်ခုလုံးနဲ့ပတ်သက်ပြီးတော့ဒီလို့ရှာရှာရှိတာကျုပ်လိုကာသမားတွေအတွက်ထိုင်များတာများတယ်ဗျထိုင်များတဲ့အတွက်စော့ပြစ်လေးပို့ပြီးတော့ကျိုးရှိပါတယ်ကျမကြီးတို့
ဒီအားကစားနည်းကိုနှစ်သက်လုံးလို့ဘလောက်ပဲအလုပ်များများအလက်ချိန်ရအောင်ယူပြီးတော့လာရောက်ကစားနေတဲ့ရန်ကုန်မြို့ကမာရွတ်မြို့နယ်မှာနေထိုင်တဲ့ပူစင်မုန်းကလည်းဒီအားကစားရဲ့ကောင်းကျိုးတွေကိုခုလိုပြောပြပါသေးတယ
်ကျမကြီးအနေနဲ့ကတော့ကောင်းပါရဲ့စိတ်ပန်းဆိုင်ရာမှာကျတော့စိတ်ပစ္စည်းမှုများနေတဲ့ချိန်တို့လာပြီးတင်တယ်ပေါ့နော်ဒီကောင်စိတ်လွတ်လပ်ခွင့်တစ်ခုအနေနဲ့ပေါ့
အခုချိန်မှာတော့ဘီလျက်ခုံတွေမှာလူငယ်တွေသာမကလူလက်ပိုင်းတွေကလည်းစိတ်ပင်ပန်းမှုကိုဖြေလျှော့စေတဲ့နီလန်တစ်ခုအနေနဲ့လာရောက်ပြီးတော့ကစားကြတယ်လို့ခုလိုပြောပါသေးတယ
်ကျွန်တော်ဒီကျွန်တော်ရက်ွက်ထဲမှာဆိုရင်တော့ကျွန်တော်ဒီအိမ်ဘေးနားမှာဒီဘီလျက်ခုံဝိုင်းနေရှိရတယ်ကျွန်တော်တစ်ခါတည်းပြင်းရင်တွားကြည့်တယ်ကိုယ်တိုင်လည်းဝင်တိုးတယ်ပြင်းပြတာလေ။ခါကြကျွန်တော်တငယ်ချင်းချင်းချင်းနေနေတော့ဒီလိုဘယ်လိုပြောမလဲကျွန်တော်ခုံမိုးရှင်ကြီးတို့အဲအဲ့လိုမျိုးဟိုဘယ်လိုပြောနိုင်ငံသူကိုတဝဲကိုအဲ300အဲ900ဒီလောက်တော့အသေးသေးလေးပဲ။ဟိုပါပေါ့ဟိုတောင်တောင်ဥမာဟိုဘယ်လိုပြောကျွန်တော်လက်ဖေးတိုက်ကြီးတို့အဲဘီယာတိုက်ကြီးတို့ဒါတွေလည်းကျွန်တော်ဆော့ပြတယ်အဲ့လိုမျို
း။လူငယ်တဲ့10နှစ်ကျော်ကလေးကဘီလျက်ခုံကိုတီထောင်ခဲ့တဲ့အဘခုလိုပြောပါသေးတယ
်။အားလက်တဲ့အချိန်မှာသူကအပန်းပြေတဲ့သဘောမျိုးပေါ့။သူတို့စိတ်ရှင်လန်းမှုဖြစ်တာ။အပြင်မှာလျှောက်ပြီးတော့သူတို့လာလာသွားနေတဲ့အစားဒီမှာသူတို့အေးအေးဆေးဆေးပဲ။ဒါသူတို့ပူစီတာလည်းရတယ်။အားလက်ပြေတယ်ဆိုတဲ့သဘောမျိုး။
ရက်ကွက်ထဲကဘီလက်ခုံတွေကိုလောင်းစားတွေနဲ့ရောထွေးပြီးတော့အထင်လွဲနေတာလဲရှိတတ်တဲ့အတွက်ဘီလက်ခုံမှာခုလိုစာတန်းတွေချိတ်ဆွဲထားတယ်လို့သိရပါတယ
်ဒီ sport တစ်ခုကနေကျွန်တော်အားစားတစ်ခုကနေပြီးတော့ဒါဟိုဘယ်လိုပြောအားစားတစ်ခုပုံစံလိုမတက်ရောက်ဘဲနဲ့ဒီဘက်ဟိုဘလိုမျိုးဘလိုမျိုးကြောင့်လောင်းကြီးစားကြီးဘက်ကိုရောက်ပြီးတော့အဲ့လိုဆော့တာမျိုးတော့ဒီအာသကားတစ်ခုကိုဒီလောင်းကြီးတစ်ခုတွင်လည်းပဲသွားနေမယ်ဆိုရင်တော့ကျွန်တော်အနေနဲ့တော်တော်လေးဟိုဘလိုစိတ်မကောင်းဖြစ်ရမယ်ဆိုရင်လည်းပေါ့ဗျာဟိုဘာဖြစ်လို့လဲဆိုတော့ဒီလောင်းကြီးစားကြီးနဲ့ပတ်သက်မယ်ဆိုရင်ဘယ်လောင်းကစားမှမကောင်းပါဘူးဒါလည်းဟိုအလောင်းစားနေပြီးတော့ဟာလာဟိုဘလိုမျိုးဘလိုပြောမလဲကျွန်တော်တို့ဒီမဖြစ်တဲ့ဘဝတွေဖြစ်ခဲ့မယ်အဲ့ဒါရှုံးလေရှုံးလေအဲအဲ့လိုမျိုးကြီးဖြစ်သွားနောက်စိတ်ကိုလည်းစိတ်ဓာတ်ကိုလည်းအရန်ကြာမယ်နောက်ကူသွားမဲ့လမ်းလေးမှာလည်းဟိုဘယ်လိုပြောမလဲကျွန်တော်တို့တက်တက်မတ်မတ်မရှိတော့ဘူးပေါ့ဗျာအဲအဲ့လိုမျိုးကြီးမဖြစ်ရအောင်ဟိုဒီအားကစားကိုကျွန်တော်အားကစားတစ်ခုအနေနဲ့ရက်တည်ပြီးတော့ကူသွားမဲ့ရေကျွတ်ပန်းနိုင်ဖို့ဒီဟိုရောက်အောင်သွားရင်ပို့ပြီးတော့ခေါင်းလိုက်မယ်လို့ကျွန်တော်အကြံပြုချင်တာပေါ့ဗျာ
မြန်မာနိုင်ငံမှာဘီလီယက်စနူကာအားကစားနည်းဟာမကွေပြောက်တဲ့အားကစားနည်းတူဖြစ်တယ်လို့လဲအားကစားသမားတွေကဆိုပါတယ်
။ကလေးတွေလည်းအပန်းလည်းပြရမယ်။ဒါတော့ပြောဘူးတာလည်းဒါတစ်စားစားနည်းပဲ။အဲ့ဒါကဘာလို့လဲပြောလို့ဆိုအခြေခံအားကစားနည်းအနေနဲ့ဒါပြောတာ။အဲ့ဒါကလည်းအနေနဲ့ပြီးသွားရင်လည်းအနေနဲ့ပေါ့။
ကျွန်တော်တို့ရက်ွက်ထဲမှာတော့ရှိတဲ့နာတော့ဒီလက်ခေါ်တော့အမှန်ပေါ့ကျွန်တော်တို့ကဒီဒီရက်ွက်မှာတော့ကျွန်တော်တို့မသိရင်တော့ကျွန်တော်တို့ရက်ွက်ကြီးကဝန်ထမ်းအင်ယာကြီးကိုဖြစ်နေတယ်လေကိုယ့်အိမ်ထဲကိုလည်းဒီလက်ခုနဲ့ခေါင်းလို့မရအဲဒါကြောင့်ကျွန်တော်လမ်းပေးမှာဒီလက်ခုခေါင်းမရတဲ့ဖြစ်နေတယ်အကုန်လုံးတကယ်ရှိတဲ့မှာဒီလက်ခေါ်မှာလေဟိုကိုခေါင်းထားလို့ပြောတာပေါ့ပေါ့ဒီလက်ခုကျွန်တော်တို့က94ရက်2004ရက်ကျွန်တော်ဒီလက်ခုခေါင်းလာတယ်လေအဲဒါကြောင့်ဒီဒီလက်ခုမရှိလို့ရှိတဲ့နာကျွန်တော်တို့
ကျွန်တော်အနေနဲ့ကလေးတွေရောအခုမှစသွားမဲ့ကလေးတွေရောနောက်စော့ကျင်တဲ့ကလေးတွေအတွက်ပါပြောမယ်ဆိုရင်တော့အလောင်းသားတစ်ခုအနေနဲ့မဟုတ်ပဲနဲ့တကယ်ပညာဟိုကောင်းကောင်းမွန်မွန်ထိုးနိုင်အောင်လို့လေ့ကျင့်ပြီးတော့ထိုးနိုင်ပြီးတော့နိုင်ငံကုံဆောင်နဲ့အထီကိုတက်လန်းသေးတယ
်ဒီအာမစာနီယာလူတယောက်တဲ့စိတ်တက်ကြံ့ခိုင်မှုနဲ့ယုံကြည်မှုကိုပြီးစွမ်းနိုင်စွမ်းရှိတဲ့အပြင်ကျမရေးအတွက်လည်းအထောက်ပံ့ဖြစ်နေတဲ့အားကစားတစ်ခုဖြစ်တဲ့အတွက်ရှင်တန်သင့်နေလို့အားကစားသမားတွေကတိုက်တွန်းပြောဆိုကြပါတယ်ရှင်။ကျမမီဒီယာဟိမမြမခမီဒီယာကနေ VOA ကိုသတင်းပေးပို့လိုက်တာပ
ါ။မြမခသတင်းအေဂျင်စီကတင်ဆက်တဲ့မြမတခွင်အစီအစဉ်ပါရှင်။အခုတော့စီးပွားရေးကဏ္ဍကိုနားဆင်ဖို့အချိန်ရောက်ပါပြီ။မြမနိုင်ငံသားတွေအတွက် American အမြဲတမ်းအခြေချခွင့်ပြည်ဝင်ခွင့်ဗီဇာပိတ်မဲ့သမ္မတဒေါ်နယ်ထရမ့်ရဲ့ညွှန်ကြားချက်ကြောင့်အမေရိကန်အလဲပတ်ခီးသွားမဲ့မြန်မာဈေးကွက်အပေါ်မှာထိခိုက်မှုမရှိနိုင်ဘူးလို့ခီးသွားလုပ်ငန်းရှင်တွေကသုံးသပ်ပါတယ်။အမေရိကန်အလဲပတ်ခီးစဉ်တွေအတွက်မြန်မာနိုင်ငံတွင်းမှာခိုင်မာတဲ့ဈေးကွက်ရှိနေပေမဲ့လည်းစီးပွားရေးအကျိုးအမြတ်အရရင်းနှီးမြှုပ်နှံမှုလုံခြုံသူနည်းနေသေးတယ်လို့သုံးသပ်တဲ့အမေရိကန်ခီးစဉ်တွေကိုစီစဉ်နေသူကိုတန်းထွန်းအောင်နဲ့ဆွေးနွေးပြီးဒီသတင်းပတ်စီးပွားရေးကဏ္ဍမှာမတ်တင်ကီထိုက်ကတင်ပြထားပါတယ်ရှင်။
ဒီတာဝန်ကြီးနိုင်ငံမှာဆိုလို့ရှိရင်တော့ထိုင်းတို့နောက်ပြီးတော့ဗီယက်နမ်တို့ကိုသွားကြရပါတော့ဗီယက်နမ်တို့ဆိုရင်ဒုခုနဲ့သွားတာများပဲထိုင်းဆိုရင်အခုဆိုရင်ကွတ်ကူသွားကြတာများတယ်ပေါ့နော်ဂျပန်နဲ့ကိုရီးယားတို့လည်းသွားတာများတယ်ဒီအာရှတိုက်အပြင်ဘက်မှာဆိုလို့ရှိရင်တော့ဥရောပတို့ဘာလို့သွားတာများတယ်
ဒီအမေရိကန်ပြည်ထောင်စုကိုလာတဲ့နှုံးကရောအရင်တုန်းကနဲ့အခုအခြေအနေနဲ့ဆိုင်ရင်အမေရိကန်ပြည်ထောင်စုကိုသွားဖို့လာလေဖို့စိတ်ဝင်စားတဲ့သူတွေရှိပါလား
။ဟောအမေရိကန်ဆိုရင်နိုင်ငံကိုတော့သွားတဲ့သူကတော့အများအားဖြင့်ရှိနေရပဲပေါ့နော်။သို့တော့ကျွန်တော်ဒီ package တို့လုပ်တဲ့ဒီဈေးကွက်ထဲမှာဆိုလို့ရှိရင်တော့ဥရောပကိုသွားတဲ့လူဦးရေဟာပို့ပြီးတော့များပါလေအမေရိကန်ပြည်ထောင်စုသွားတဲ့သူတွေချက်
ဟုတ်ကဲ့နောက်တစ်ခုကဒီအမေရိကန်ပြည်ထောင်စုကိုလာမယ်ဆိုရင်ဒီတိုးတွေပေါ့နော်ခီးသွာအစီအစဉ်စီစဉ်တဲ့အခါမှာဗီဇာယူရတဲ့ဟာရောလွယ်ပါသလားရှင
်ဗီဇာကရတဲ့သူရတယ်ဟိုမရတဲ့သူလည်းရှိရပေါ့နော်ဒါပေမဲ့အများစုကတော့ရကြပါလေ
ဟိုပြီးခဲ့တဲ့နှစ်ကရောအခြေအနေဘယ်လိုရှိပါလဲဘယ်လောက်ရခိုင်နှုန်းလောက်ရပါသလဲရှင
်အဲကျွန်တော်တို့တို့နဲ့ဒီကိစ္စကတော့ကြိုးတဲ့သူတွေထဲမှာကြီးလိုက်မယ်ဆိုရင်တော့အလုံးကြီးပါလောက်ကရကြတယ်
အမေရိကန်ပြည်အောင်စုဖက်ကိုဒီခီးစဉ်တွေစီစဉ်တဲ့အခါမှာမပြန်မဲနဲ့အမေရိကန်ပြည်အောင်စုထဲမှာနေခဲ့တဲ့ကြံခဲ့တဲ့လူတွေကိုတွေ့ရကြုံရတာမျိုးရှိပါသလားရှင
်။ဟောအဲ့ဟာကတော့ကျွန်တော်ဈေးကွက်ထဲမှာတော့အများနဲ့ကြားနေရတယ်ပေါ့နော်။အဲ့လိုမျိုးဒါပေမဲ့လို့အရင်ရင်ထက်ဆိုင်တော့အခုတော့နည်းသွားပြီလို့တော့ထင်ပါတယ်။
တိုးရီစီစဉ်တဲ့အခါမှာအမေရိကန်အထူးသဖြင့်ဒီအနောက်နိုင်ငံအမေရိကန်ပြည်ထောင်စုပေါ့နော်ဒီလိုတိုးရီခီးစဉ်တွေစီစဉ်တဲ့အခါမှာလိုက်မဲ့သူတွေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးသဘောတူညီချက်ရတာမျိုးပြောထားတာမျိုးဆွေးနွေးထားတာမျိုးတွေရောရှိပါသလား
။အော်အဲ့လိုမျိုးမရှိဘူး။ဒါပေမဲ့ဆိုတော့ကျွန်တော်တို့အစကတည်းကအလေတက်တက်သွားချင်တဲ့သူတွေအတွက်ပဲကျွန်တော်တို့တိုးချိုင်းရမယ်ဆိုတာကတော့ပြောပြီးသားပေါ့နော်။အဲ့တော့တချို့တွေကြတော့လေဒီဟာကိုအမှန်တိုင်းမပြောရတယ်ကျွန်တော်တို့အမှန်တိုင်းမပြောရတယ်မပြောပြရတယ်ရှိတယ်သူတို့ရည်ရွယ်ချက်တွေပေါ့နော်သွားမယ်ရည်ရွယ်ချက်တွေအဲ့တော့ဘာလို့ရလဲဆိုကျွန်တော်ကိုယ်လည်းသူတို့လာပြတဲ့စာစာတမ်းပေါ်မူတည်ပြီးတစ်ချက်တော့စီစေးရသေးတယ်ဟိုဗီဇာမတင်ခင်ပေါ့နော်ကိုယ့်ကိုယ်အရင်ကြည့်လိုက်ရတယ်ဒီလူရဲ့အခြေအနေဟာဟိုမှာနေနိုင်ခီးစင်ပြီးပြန်လာမလားဆိုတော့ဟိုမှာနေခဲ့နိုင်ရရှိလားဆိုတော့အဲ့အများကြီးဆေးရပါတယ
်ဒီအမေရိကန်ပြည်ထောင်စုဟိုဟိုအလဲပတ်ခီးစင်နေစီစဉ်တဲ့ခါမှာဒီစီစဉ်တဲ့ကုမ္ပဏီတွေအနေနဲ့ဗီဇာကိုကိုယ်တိုင်လျှောက်ပေးရတာလားဒီပြည်ဝင်ခွင့်လျှောက်တဲ့ခါရောက်တော့လေ
။အော်ဒါကတော့အားလုံးကိုယ်တိုင်ပဲစတိုင်ရုံးအင်တာဗျူးသွားပြီးတော့ဟိုဒီကောင်စီဒီဗီဇာဗီဇာကိုင်းတဲ့အရာရှိတယ်ပေါ့နော်သူတို့ကိုယ်တိုင်အင်တာဗျူးလုပ်ပြီးတော့မှစတိုင်ရုံးကဆုံးဖြတ်ချက်နဲ့ပဲသူတို့ကိုယ်တိုင်ဗီဇာရတယ်မရဘူးဆိုတာသိရတာပေါ့နော်။
ဒီတကယ်လို့အမေရိကန်ပြည်ထောင်စုမှာအလဲအပတ်ဗီဇာနဲ့လာပြီးတော့တယောက်ယောက်ကနေခဲ့မယ်ဆိုရင်ရောဒီခီးသွွားလုပ်ငန်းလုပ်ပေးတဲ့ဟိုလိုက်ပို့ပေးတဲ့ကုမ္ပဏီတွေမှာထိခိုက်မှုရှိပါသလားရှင
်ကျွန်တော်မြင်မှာတော့ရှိမယ်လို့တော့မထင်ဘူးဘာဖြစ်လို့လဲဆိုတော့ဒါတွေအားလုံးကလည်းတိုင်ယုံကသူတို့ကိုယ်တိုင်ကလည်းစီစစ်ပြီးတော့မှသူတို့ကိုယ်တိုင်ကလည်းဟိုမနေခဲ့ဘူးလို့ယုံကြည်လို့သူတို့ဒီကချပေးခဲ့တာပေါ့နော်ဒါတော့အကြီးစားကုမ္ပဏီတွေဘက်ကလည်းခုမှတာဝန်ရှိဘူးဆိုပြီးတော့ဒီတိုင်းလာကြမြဲဧည့်ကိုလက်ခံကိုတော့မတင်တော်ဘူးလို့တော့ထင်တယ်အာဒီဘက်ကကြီးစားကုမ္ပဏီတွေတက်နိုင်တယ်လို့ဟိုစီစစ်ပေးတင်တယ်ပေါ့နော်ပြီးတော့မှအာကိုဒီဧည့်ကိုကြီးတယ်လက်ခံတယ်လက်ခံတယ်ဆိုတာဆုံးဖြတ်ရမယ်လို့တော့ထင်ပါတယ
်ဟုတ်ကဲ့အခုလုံးလုံးစေရောအမေရိကန်ဒီမြန်မာနိုင်ငံတွင်းကဒီအမေရိကန်ပြည်ထောင်စုကိုသွားတဲ့ခီးစဉ်တွေဟိုသွားတဲ့နှုံဘလောက်လောက်ရှိပါသလဲရှင
်အမေရိကန်ဆိုရင်ဟိုသာဒီကုန်းရှင်ဟာကြောင့်ပေါ့နော်သွားတဲ့သူကတော့အများကြီးရှိတယ်သို့တော့ဟိုအကြောင်းမျိုးကြောင့်ပေါ့နော်ဈေးကွက်ကြောင့်လည်းပိုင်ကောင်းပါမယ်ဥရောပလိုတခြားနိုင်ငံတွေသွားတာတော့ပို့ပြီးတော့ရတယ်ဒါလည်းဟိုခီးတဲ့ဘက်ကသွားချင်တယ်မသွားချင်ဘူးဆိုတာတက်ဒီအခီးစဉ်ရဲ့စီစဉ်တဲ့ကုမ္ပဏီတွေဘက်ကလည်းအမေရိကန်ခီးစဉ်တွေမှာရင်းနှီးနေတာလည်းနေသေးတယ်လို့ကျွန်တော်ပြောတယ
်။ကုန်ကျစရိတ်ကြောင့်လားဘယ်လိုအကြောင်းတွေအကြောင်းမှလဲရှင်
။ကုန်ကျစရိတ်ကြောင့်လည်းပါတယ်ဒီတာကဟိုကျွန်တော်ထင်တာပေါ့နော်ဟိုအရင်နဲ့အမြင့်နဲ့တွတ်မယ်ဆိုလို့ရှိရင်တခြားနိုင်ငံကိုဒီကြရတာပို့ပြီးတော့ kait မယ်လို့ဆိုလို့အမေရိကန်ကိုသွားတဲ့ခီးစဉ်တွေစီစဉ်လာနေတယ်လို့ဆိုတော့ဒီစားတယ
်ပြီးခဲ့တဲ့ဒီနှစ်တည်တုန်းကတော့အမေရိကန်ဟို package tour တွေစီစဉ်ခက်နှစ်ခုသုံးခုလုပ်ခဲ့တယ်ဆိုတော့ဒီနှစ်ထဲမှာရောအဲ့ဒါမျိုးအစီအစဉ်တွေရှိသေးလ
ားရှိပါတယ်ခင်ဗျကျွန်တော်ကနှစ်စဉ်တိုင်းအမေရိကန်ကိုသွားတဲ့ tour package တွေစီစဉ်ပြပါတယ်
နောက်တစ်ခုကဒီဥရောပနိုင်ငံတွေဘက်မှာရောဒီလိုမပြန်တော့ဘဲနဲ့နေခဲ့တယ်ဆိုတော့ဟိုအလေးအထမျိုးရှိပါသလား
ကြားတာတော့အများကြီးကြားနေရတာပေါ့နော်ကျွန်တော်တို့အတွေ့အကြုံကတော့ဥရောပမှာအဲ့လိုနေခဲ့တာတယောက်မှတော့ရှိခဲ့ဘူးဒါပေမဲ့ကြားဘူးနေလေအဲ့လိုမျိုးကတော့ရှိတာပဲဟိုဥရောပလိုနိုင်ငံကျောင်းနဲ့တချို့ဒီအာရှတိုက်နိုင်ငံအထဲမှာဥပမာဒီကြေးရေးဆိုတာကျွန်တော်ဒီပြတ်ထပ်ပါမြင်ကြနေရပါတယ
်မတ်တင်ဂီထိုက်တင်ဆက်တဲ့စီးပွားရေးကဏ္ဍပါရှင်အခုတော့အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းစီစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ကြည့်ရအောင်ပါ
approach မှာနော်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာရေဘော်ကမ္ဘာကျန်းမာရေးအခြေအနေဖြစ်တယ်လို့ WHO ကမ္ဘာကျန်းမာရေးဖွဲ့ကြီးကကြေညာလိုက်ပါပြီမြန်မာအိန္ဒိယနိုင်ငံဖြစ်တဲ့တရုတ်နိုင်ငံကနေပြီးတော့စခဲ့တဲ့ဒီယောဂပိုးကြီးဟာယောဂအတော်များများကိုပါနိုင်ငံအတော်များများကိုပါကူးစက်လာတဲ့အပြင်လူလူချင်းကူးစက်တဲ့လက္ခဏာတွေပါတွေ့လာတာမို့လို့ခီးသွွာလာမှုတွေကိုကန့်သတ်လုပ်လာပြီးတော့နိုင်ငံလိုက်ကျန်းမာရေးရေဘော်ခြေနေတွေပြင်ဆင်နေကြရပါတယ်မြန်မာနိုင်ငံအနေနဲ့ဘာတွေပြင်ဆင်ထားပြီလဲလူတွေစိုးရိမ်မှုနဲ့အတူပဲသတင်းမှားတွေကိုရောဘယ်လိုမျိုးစီစစ်ကြမလဲလာမယ့်အင်္ဂါနေ့ညဒဲရီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်ပါဝင်ဆွေးနွေးမြင်းများလို့သူတွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြီးပို့ထားမယ်ဆိုရင်တော့ဒဲရီလိုက်အစီအစဉ်လှမ်းထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြီးပို့ထားနိုင်ပါတယ်VOA မြန်မာပိုင်းဖုန်းနံပါတ်က1-2-3-2-3-2-5-5-5-4ဖြစ်ပြီးတော့ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းများညမှာတော်ရရှိနေကိုကျေးဇူးပါတယ်ခင်ဗျာ
။ဒီကနေ့ညမှာတင်ဆက်မှာမို့အချိန်မီပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါရရှင်။အခုတော့မအေးတန်နာကျော်တင်ဆက်နေတဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်မှာပါ။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီလိုတက်တဲ့အောင်ဒီလောက်မှာတော့အမေရိကန်ပြည်အောင်စုတနက်ဆန့်ကျင်ရေးတချင်းတပုတ်ပါတဲ့တေးအယ်ဘမ်ထွက်လိုက်တဲ့ MNN ရဲ့တေးတပြားအစ်စ်ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတာကိုပြောပြပေးသွားပါမယ်ရှင
်I don't wanna be alone in the darkness. I don't wanna be alone in the darkness anymore. Here I am alone again. Can't get out of this hole I'm in. It's like the walls are closing in. You can't help me, no one can. I can feel these curtains closing. I go to open them, but something pulls them closed again.
အမေရိကန်ပြည်အောင်စုကနာမည်ကြီး rapper ဆိုတော့ MNN တယောက် Music to be murdered by ဆိုတဲ့နာမည်နဲ့တေးတပြားတစ်ချက်ကိုဇန်နဝါရီလ18ရက်နေ့ကပဲရုတ်တရက်ထုတ်လိုက်ပါတယ်။အဲ့ထဲမှာတော့အမေရိကန်ပြည်အောင်စုတွင်တနက်ကန်ဆောင်မှုဥပဒေပြင်ဆင်ဖို့တောင်းဆိုထားတဲ့တေးဗီဒီယိုတစ်ပုဒ်လည်းပါတာပ
ါ။ We are following breaking news this morning, another deadly school shooting, this one in Santa Fe, Texas. It's just outside Houston.
သူက2018ခုနှစ်တုန်းကတော့ကာမီကာဇီဆိုတဲ့တေးအယ်ဘမ်ကိုနောက်ဆုံးထုတ်ခဲ့တာဖြစ်ပြီးတော့အခုအသစ်ထုတ်တဲ့တေးအယ်ဘမ်ကိုတော့ကြိုတင်ပြောထားတာလည်းမရှိပဲနဲ့သကောင်ကျော်ထွက်မဲ့ရဲကြတော့မှ Twitter လူမှုကွန်ရက်ပေါ်ကနေပြောကြေညာသွားတာပါအခုအခွေအသစ်ထဲမှာတချင်အပုံ20ပါပြီးတော့အဲ့ထဲကတပုတ်ဖြစ်တဲ့ Darkness အမှောင်ဆိုတဲ့တေးတချင်ကတော့တေးဂီတာဆင်းမြင်ဖြော်ပြပွဲတစ်ခုကိုဟိုတယ်အမြင့်ပေါ်ကပြစ်ခတ်ခဲ့တာကိုတရုတ်ဖော်ပြထားပါတယ်တချင်းစာသားရောဗီဒီယိုထဲမှာပါ2018ခုနှစ်တုန်းကဖြစ်ခဲ့တဲ့ဒီ Las Vegas မြို့ကဂီတပွဲတော်မှာလူများပြအဆုလိုက်ပြုံလိုက်တနက်နေ့ပြစ်တက်ခံခဲ့ရတဲ့ဖြစ်ရပ်ကိုပြန်ပြီးတော့အသေးစိတ်ဖော်ပြထားပါတယ်။အဲဒီတော့ကဆိုရင်လူ58ယောက်တေဆုံးခဲ့ပြီးအမေရိကန်သမိုင်းမှာတနက်နေ့အကြမ်းဖက်ခံရလို့အများဆုံးအသေးပြောက်ရှိခဲ့တဲ့ဖြစ်ရပ်ဖြစ်ပါတယ်။အဲဒီဒေးဗီယိုရဲ့အဆုံးမှာတော့ဒီအဖြစ်ပြက်တွေဘယ်တော့အဆုံးသတ်မှာလဲ။ဘယ်တော့များမှလူတွေသတိမူလာကြမှာလဲဆိုပြီးတော့မေးခွန်းထုတ်ပြီးတော့စာရန်ထိုးထားပါတယ်။အဲ့နော်အမေရိကန်နိုင်ငံတွင်းမှာတနက်ကင်ဆောင်မှုဥပဒေကိုပြောင်းလဲလုပ်သွားဖို့တွားရောက်ပြီးတော့မဲပေးကြဖို့ဗီဒီယိုအစုံမှာတိုက်တွန်းထားသေးတာပါ MNN ရဲ့ website မှာတင်ထားတဲ့တေးဗီဒီယိုကိုလည်းတနက်နဲ့အကြမ်းဖက်မှုတားဆီးရေးအဖွဲ့အစည်းတချို့ရဲ့ link တွေနဲ့တွားကြည့်ကြဖို့ချိတ်ဆက်ပေးထားတာပါ Every Town for Gun Safety မြို့တိုင်းမှာတနက်နဲ့ပတ်သက်ပြီးတော့လုံခြုံစိတ်ချမှုရရှိရေးနောက်ပြီးတော့ Sandy Hook Promise တနက်နဲ့အကြမ်းဖက်ပြစ်ခတ်မှုဖြစ်ခဲ့တဲ့မြို့လေးအတွက်ခတိဒီလိုအဖွဲ့အစည်းတွေရဲ့ internet website တွေနဲ့ချိတ်ဆက်ပေးထားတာဖြစ်ပါတယ်။အခု Music to be Murdered by ထေးတပြားကဒီ MNN ရဲ့၁၇ချက်မြောက် Studio ထေးတပြားဖြစ်တယ်လို့လည်းသူ့ရဲ့ website မှာဖော်ပြထားပါတယ
်။ Hey y'all, it's Fred. I gotta tell you something. Oh yeah, I wanna be a celebrity, yeah.
ဒီတော့ရောင်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I have my own yacht.
မဲဒနာကြောတင်ဆက်တဲ့တတ်တန်ရောင်သတင်းလှပါရှင်အခုတော့ VOA မြန်မာပိုင်းကပြန်လည်ထုတ်လွှင့်နေတဲ့ဒေါ်လာလတန်ရဲ့ American 3 English စာသင်ခန်းစာအစီအစဉ်ကိုနားဆင်ဖို့အလှရောက်ပါပြီ
ဒီသတင်းပါနှုတ်ခမ်းလို့ဒီပေရတဲ့ LIB lip ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း lipservice
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက L I B lip ကနှုတ်ခမ်း S E R V I C E service ကဝန်ဆောင်လုပ်ငန်းဒါမှမဟုတ်တဦးတယောက်ယောက်တွေဆောင်ရွက်ပေးတာလို့လုံးကောက်ဒီပေရတော့စကွိုက်ခွန်ရဲ့ဓာတ်ရိုက်ဒီပေကတော့နှုတ်ခမ်းနဲ့ဝန်ဆောင်မှုတစ်ခုခုလုပ်ပေးတာပေါ့ idiom ဆိုရက်တော့ဗိုက်ဒီပေကလည်းရှင်းနေလို့ဆိုရမှာပါကျမတို့မြန်မာနေ့စဉ်အသုံးပြရမယ်ဆိုရင်တော့ပါဇက်နဲ့လောဂိုလုပ်တာပေါ့ဒီလိုလုပ်ရင်တော့ကောင်းမယ်ဟိုလိုလုပ်ရင်တော့ကောင်းမယ်လုပ်ပေးပါမယ်စသဖြင့်ပြောပြီးလက်တွေမှာတော့ဘာမှလုပ်မပေးတာအပြောကြီးတက်တက်ဖြစ်ပြီးတော့ဘာမှအားကိုးလို့မရတာမျိုးကိုဆလိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြကြရအောင
် Joe has promised to help his brother financially since he lost his job.But so far, it's just lip service. And his brother is in great trouble.
သူညီအလုပ်ပြုတ်သွားခြင်းကစလို့ဂျိုကငွေကြီးအကူအညီပေးပါမယ်လို့ခရီးပေးခဲ့တယ်။ဒါပေမဲ့လို့အခုချိန်ထိတော့လောကကြီးပါပဲ။သူညီလည်းအတော့ကိုဒုက္ခရောက်နေလျက်လို့ဒိဗေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
်။ Joe has promised to help his brother financially since he lost his job.But so far, it's just lip service. And his brother is in great trouble.
Could you tell me about the name?
Stiff upper lip.
That's right. It's a long time. S-T-I-F-F. Stiff. Down. Down. U-P-P-E-R. Upper. Upper. L-I-P. Lip. No. No. No.စကွိုက်ခွန်ရဲ့ဓာတ်ရိုက်ဒီပေကတော့အပေါ်နှုတ်ခမ်းကိုမလှုပ်ဖဲနေတာပေါ့စကားပြောရင်တော့ရှိများတိတဲ့အတိုင်းပါပဲအပေါ်ရောအောက်နှုတ်ခမ်းမှာလှုပ်ဖို့လိုတာမှုအပေါ်နှုတ်ခမ်းကိုမလှုပ်ဖဲထားတယ်ဆိုရင်စကားမပြောဘဲနေတာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီနည်းအားဖြင့်တော့လူတဦးကအပေါ်နှုတ်ခမ်းမလှုပ်ရအောင်နေတယ်ဆိုလို့ရှိရင်ကိုခံစားနေရတာကိုသူများတိမှဆိုးလို့ကိုစိတ်ကိုထိန်ပြီးဘာမှနှုတ်ကနေမပြောတာစိတ်စိတ်ငြိမ်နေတာမျိုးကိုဆလိုတာဖြစ်ပါလေဒီ idiom ကို keep keep ဆိုတဲ့ verb ကရိယာနဲ့တွဲသုံးပြီး keep a stiff upper lip လို့ရည်ညွှန်းသုံးပါလေဒီသုံးနဲ့ပတ်သက်လို့ George Grove ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် When Mary heard the bad news that she will soon be losing her job she kept a stiff upper lip
Mary ကသူမကြမီအလုပ်ပြုတ်တော့မယ်ဆိုတဲ့စိတ်မကောင်းစရာသတင်းကြားပြီးမြင်သူဒီအကြောင်းဘာမှမပြောဘဲနေခဲ့တယ်လေလို့ထိပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ When Mary heard the bad news that she will soon be losing her job, she kept a stiff upper lip.
ကိုစလေတင်ပြပြီးမှကတော့
Lips are sealed.
ဖြစ်ပါတယ်။စာလုံးပေါင်းက L I P S lips ကနှုတ်ခမ်း S E A L E D.Sealed ကSEAL seal ဆိုတဲ့ဝဟာယကဆင့်သက်လာပြီးပိတ်ထားတာကိုဆိုလိုတာဖြစ်ပါလေ။စကွိုက်ခွန်ရဲ့ဓာတ်ရိုက်ဒီပေကတော့ပါဇက်ကိုပိတ်ထားတာပေါ့။ idiom ဒီပေကလည်းရှင်းပါလေ။ပါဇက်ကိုပိတ်ထားတယ်ဆိုရင်တခုခုအကြောင်းကိုထုတ်မပြောဘဲနေတာပေါ့။အထူးသဖြင့်လူတူဦးကသူများမသိစေချင်တဲ့အကြောင်းကိစ္စတခုခုကိုကိုကသိထားတယ်ဆိုရင်အဲ့ဒီမသိစေချင်တဲ့သတင်းကိုကိုကရှောင်မပြောတာနှုတ်လုံနာမျိုးကိုဆလိုတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George Grove ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Joan promised me that she won't tell my parents that I'm going out with Susan she said her lips are sealed
Joan ကကျွန်တော် Susan နဲ့တွေ့နေတာကိုကျွန်တော်မိဘတွေကသွားမပြောဘူးလို့ကြေပေးထားတယ်သူနှုတ်လုံပါတယ်လို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ Joan promised me that she won't tell my parents that I'm going out with Susan. She said her lips are sealed.
ခုနောက်ဆုံးတင်ပြပေးမှာကတော့
tight lipped
ဖြစ်ပါတယ်ဆလုံးပေါင်းက tight tight ကကြက်တာ lipped lipped ကLIP lip နှုတ်ခမ်းလို့အဓိပ္ပာယ်ရတဲ့ဝဟယကဆင်းသက်လာတာဖြစ်ပါတယ်။ဒီနေရာမှာပထမဝဟယ THD type နဲ့ LIPPED lipped ကြားမှာတုံးတို့ဆိုတဲ့ hyphen ကိုခံထားတာဖြစ်ပါတယ်။ဒီ type lip ဝဟယကနာမဝိသေသန adjective ဖြစ်ပါတယ်။ဒီစကားလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့နှုတ်ခမ်းကိုစီထားတာပေါ့။ idiom အဓိပ္ပာယ်ကလည်းရှင်းပါတယ်။ဗဇက်ကိုပိတ်ထားတာတခုခုအကြောင်းနဲ့ပတ်သက်လို့ဘာမှထုတ်မပြောဘဲနှုတ်ပိတ်နေတာကိုဆိုလိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Jim was tight-lipped about his plans to get married. We don't know anything about his girlfriend.
Jim ကသူ့လက်ထက်မဲ့အစီအစဉ်အကြောင်းလုံးဝဘာမှထုတ်မပြောဘူးလေသူ့အမျိုးသမီးအကြောင်းလည်းကျွန်တော်တို့ဘာမှမသိကြဘူးလို့ကြေပယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Jim was tight-lipped about his plans to get married. We don't know anything about his girlfriend.
ဒီကနေ့ lip ကိုအခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
lip service, stiff upper lip. Lips are sealed, tight-lipped.
တို့ဖြစ်ကြပါတယ်။နောက်တစ်ရင်ပါခုလိုချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်ဒါကတော့ VOA မြန်မာပိုင်းကပြန်လည်ထုတ်လွှင့်နေတဲ့ဒေါ်လာလတန်ရဲ့ American 3 English စာသင်ခန်းစာအစီအစဉ်ဖြစ်ပါတယ်အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်အခုတော့သတင်းချင်းချုပ်ကိုကိုစောဝင်းလိုင်ကပြောပြမှာပ
ါ။တရုတ်နိုင်ငံမှာစတင်ဖြစ်ပွားတဲ့ကိုရိုနာဗိုင်းရပ်စ်ပိုးဖြစ်ပွားမှုကြောင့်သေဆုံးသူအရေအတွက်ဟာ414ဦးရှိလာတဲ့အချိန်မှာပဲမနေ့တနင်္လာနေ့ကဖွင့်လိုက်တဲ့ကတင်းတစ်ထောင်ဆက်ဆဲယုံသေးကိုတနင်္လာလူနာသစ်တွေစတင်ရောက်ရှိလာနေပြီလို့အာနာပိုင်ကပြောပါတယ်။ဝူဟန်မြို့တီရှိရာဟူဘေးပြည်နယ်အတွင်းမှာတင်တင်လာနေကသေဆုံးသူ64ဦးထပ်မံတိုးလာတဲ့အတွက်သေဆုံးသူအရေအတွက်စုစုပေါင်းတိုးလာတာလည်းဖြစ်ပါတယ်။ထောင်ပေါင်းများစွာသောတန်တရားရှိသူတွေကိုဆန့်သက်ထားတဲ့ရလဒ်တွေထွက်လာတာနဲ့အမျှဒီဗိုင်းရပ်စ်ပိုးကူးစက်သူအရေအတွက်ဟာလည်းလက်ရှိတဲ့ပိုပြီးတော့တိုးလာနိုင်ကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကလည်းပြောဆိုထားပါတယ်။အဲ့လိုပဲတရုတ်နိုင်ငံအတွင်းကကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုကိုကူညီတိုက်ဖျက်ရေးကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့လုပ်ငန်းစဉ်တစ်စိတ်တစ်ပိုင်းအနေနဲ့အမေရိကန်ကျွမ်းကျင်သူတွေကိုတရုတ်ကလက်ခံမယ်လို့ဆိုပါတယ်။အမေရိကန်ပြည်ထောင်စုဟာတရုတ်ကနေနိုင်ငံသားတွေကဲ့ထုတ်ပြီးခီးသွားလာခွင့်ကန့်သတ်ချက်တွေချမှတ်တာဆိုရင်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုပေါ်တုံ့လွတ်ခြောက်ခြားစရာဖြစ်အောင်လုံဆော်တာဖြစ်တယ်လို့တင်းနှင်းလာနေမှာပဲတရုတ်ကဆွဆွဲလိုက်ပြီးဒီချိန်ထဲမှာပဲအမေရိကန်ကျွမ်းကျင်သူတွေကိုလက်ခံဖို့ဖြစ်လာတာပါ။သမ္မတဒေါ်နယ်ထရန့်ကိုအောက်လွှတ်တော်ကတရားစွဲဆိုထားတဲ့အမှုကိုအောက်လွှတ်တော်ကတရားသည်အထက်လွှတ်တော်ကတရားသည်လွတ်ပေးဖို့တရားသလောက်ရှိနေတဲ့အချိန်မှာပဲသမ္မတကိုဥဆောင်တရားစွဲထားတဲ့အောက်လွှတ်တော်ဒီမိုကရက်အမတ်တွေဟာတနင်္လာနေ့ကအာမအပြည့်နဲ့အပြည့်သားရှောက်လွှဲချက်တင်ခဲ့ကြပါတယ်ခင်ဗျာထိုင်းနိုင်ငံခြေဆိုင်အမတ်ဒါစက်မှုကော်ပိုရေးရှင်းကြီးကမြန်မာနိုင်ငံရန်ကုန်မြို့မှာအမေရိကန်ဒေါ်လာ1ဘီလီယံတန်ဖိုးရှိတဲ့စက်မှုဇုံအသစ်တည်ဆောက်ဖို့ပြင်ဆင်နေကြောင်းဂျပန်အခြေဆိုင်နီကီသတင်းမှာဖော်ပြထားပါတယ်ဒီစက်မှုဇုံကကမ္ဘာအဆင့်မီကွန်ပျူတာတွေထုတ်လုပ်နိုင်ရေးနိုင်ငံခြားကုမ္ပဏီတွေလာရောက်ရင်းနှီးမြှုပ်နှံအောင်ဆက်ဆောင်နိုင်တဲ့စက်မှုဇုံမရှိသေးတဲ့မြန်မာနိုင်ငံမှာအရေးပါတဲ့စက်မှုဇုံတစ်ခုဖြစ်လာမယ်လို့ဆိုပါတယ်
။ကျေးဇူးပါကိုစောင်းဝင်းလိုက်။သတင်းချင်းချုပ်ကိုနားဆင်ခဲ့ကြတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မတ်သိန်ဂီထိုက်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Darius Smith ပါရှင်။အင်္ဂါနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကမ္ဘာထွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ကျမတို့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ 6:00 ခွဲကနေ 9:00 ထိထုံးလွှင့်ပါပါရှင်။သရရှင်အားလုံးရှင်လန်းချမ်းမြေကြပါစေ။
This program has come to you from the Voice of America, Washington.